Welcome to the Voice of America in Burmese.
မင်္ဂလာညမှာခင်ဗျာ View American နဲ့2015ခုနှစ်မေလ22ရက်တောက်ကြနေ့ညပဲအစီအစဉ်တွေကို Western DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလံ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာရောလေးစီးပြေဒုက္ခတွေပြဿနာကိုဟန်တားနိုင်မှုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအခွင့်အရေးပေးဖို့လိုမယ်လို့မြန်မာနိုင်ငံကိုရောက်သွားတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဆော်ရီနိုင်ငံကဗလီတစ်ခုမှအသေးခံဘုံးပေါက်ခွဲမှုတစ်ခုဖြစ်ခဲ့ရမှာလူပေါင်းတာဇင်နဲ့ချီထိခဲ့သေးဆုံးပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းမြန်မာနယ်စပ်လူကုန်ကူးမှုနဲ့မွေးရဆေးဝါးတက်ဖြက်ရေးပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်နိုင်ငံတို့ဆွေးနွေးသဘောတူညီခဲ့ကြပါတယ်
။လေကြောင့်မှရှိတဲ့ဒီလူလူနှစ်ဖက်ပေါ့နော်အေးကြေးကြေးနေနိုင်ဖို့အတွက်လူယူရေးကိစ္စတွေဆောင်ရွက်မဲ့အစီအမံပေါ့
မြန်မာသံတမန်ကြီးဦးဝင်းမောင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူအမေရိကန်ဒုနိုင်ငံသားကြီးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးအချိန်လေး88မျိုးဆက်ចောင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအဲ့ဒီအကြောင်းအရာတွေမတိုင်ခင်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်
ရှိတော်ရှာဒီဇိုင်းတွေမှာကြုံနေရတဲ့လေစီးပြေဒုက္ခတွေပြဿနာကိုဖြေရှင်းရမှာနီလန်တစ်ခုဖြစ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအခွင့်အရေးပေးဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။နိုင်ငံသားအခွင့်အရေးတွေမရတဲ့အတွက်မရင်းမရအခြေအနေတွေကြုံနေရတာကြောင့်နေရစွန့်ခွာထွက်ပြေးနေကြရတာလို့ဒါကိုဖြေရှင်းဖို့လိုတဲ့အကြောင်းနေရကြမြန်မာနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ချိန်ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့တာပါ။မနေ့ကနေပြည်တော်မှာမြန်မာသမ္မတဦးသိန်းစိန်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နှုန်းနဲ့တွေ့ဆုံရမှာလဲအမေရိကန်အစိုးရသံတမန်ကလေစီးပြေဒုက္ခသည်ပြဿနာကိုဆွေးနွေးခဲ့ကြပါတယ်။တက်မတော်ကော်ဝေးဦးစီးချုပ်ကတော့လေစီးပြေဒုက္ခသည်တွေကိုကူညီခဲ့ဆဲမှုတွေလှုပ်ဆောင်သွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပေမဲ့မြန်မာနိုင်ငံသားအများပြားပါဝင်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တိတိကျကျစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်သံတမန်ဘလင်ကင်ကတော့လေစီးပြေဒုက္ခသည်တွေရဲ့ထွက်ဝေလောက်ဟာမြန်မာနိုင်ငံကလာသူတွေဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာစိုးရတာဝန်ရှိသူတွေသာမကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရအောင်ရွှေမန်းစတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တဲ့အမေရိကန်ဒုဝန်ကြီးရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့မြန်မာနိုင်ငံမှာဒီနေ့နောက်မှကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့အခြေခံဥပဒေမှာပြုရင်ပြောင်းလဲမှုလိုအပ်နေတာတွေစစ်တပ်ကနိုင်ငံရေးမှာလွှမ်းမိုးနေတာတွေကိုလည်းပြောကြားသွားခဲ့ပါတယ်
လေစီးပြေဒုက္ခတဲ့နေရာကျော်ကိုမြန်မာရေတပ်ကကြားပြတ်ဖမ်းဆီးမိခဲ့ပြီးဆက်လီပေါ်မှာလိုက်ပါလာသူအများစုဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေးရှိခဲ့ရတဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အနီးမြန်မာရေပိုင်နဲ့အတွင်းရေတပ်သင်္ဘောတစ်စင်းကခီးတဲ့208ယောက်ပါတဲ့ဆက်လီတစ်စင်းနဲ့လူမပါတဲ့ဆက်လီတစ်စင်းတို့ကိုမနေ့တုန်းကတွေးရှိပြီးဖမ်းဆီးစစ်ဆေးခဲ့တာလို့ပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။ဆက်လီပေါ်မှာလိုက်ပါလာသူတွေကိုတော့ရခိုင်ပြည်နယ်အစိုးရကယာယီခိုးလုံရစခန်းတစ်ခုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ကူညီဆောင်ရှောက်ထားပြီးစီစဉ်မှုတွေလည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်တယ်လို့ဆိုတဲ့လေစီးပြေဒုက္ခသည်တွေအရေးကိုမြန်မာအစိုးရကထိထိရောက်ရောက်ကင်တွယ်ဖြေရှင်းတာမျိုးမရှိဘူးလို့ဝေဖန်တာတွေခံနေရတဲ့မြန်မာအစိုးရကတော့ပင်လယ်ပြင်ကိုဖျက်ဆီးပြီးပြောင်းရွှေ့နေထိုင်ဖို့ကြိုးစားသူတွေကိုစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မနေ့တုန်းကတွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့ပင်လယ်ပြင်မှာလှေစီးပြေးသူတွေကိုလေကြောင်းကနေရှာဖွေထောက်လှမ်းဖို့ဒေသရင်းနိုင်ငံတွေကိုအကူအညီပေးမှာဖြစ်တဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောခွင့်ရရဲ့အပြောကိုကိုကပြီး AP သတင်းကဖော်ပြပါရရှင်
။တံတရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကတိစောက်ထားတဲ့ကျွန်းတွေပေါ်ကနေအမေရိကန်လေယာဉ်တစ်စင်းမနေ့ကဖျက်ပြန်ခဲ့တဲ့ပေါ်အကြီးကျယ်စိတ်နောက်ရှက်ဖြစ်ရတဲ့ကြောင့်တရုတ်နိုင်ငံကပြောလိုက်ပါတယ်။ဒေသရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အထိမတော်ဆက်ဖြစ်ရမျိုးကြုံနေတာကြောင့်တာဝန်မဲ့တဲ့ဒီလိုလုပ်ရမျိုးကိုအမေရိကန်အနေနဲ့ရပ်တန့်ကရပ်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ကအစင်းအမြင့်ဆုံးထောက်လှမ်းရေးလေယာဉ် PHA ပို့ဆိုင်တွေကိုတရုတ်ပြည်ထက်ကရှစ်ကျင်းနဲ့တတိပေးခဲ့ကြောင်းလဲအမေရိကန်လေယာဉ်ပေါ်မှာသတင်းယူကိုလိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါရယ်။ရေနံနဲ့တန်းငွေလိုအရင်းအမြစ်တွေရှိတယ်လို့ယူဆထားပြီးဖိလစ်ပိုင်ဗီယက်နမ် မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်နိုင်ငံတို့ကလည်းအသီးသီးပိုင်ဆိုင်ကြောင်းပြောဆိုထားကြတဲ့တောင်တရုတ်ပင်လယ်ပြင်နယ်ကနယ်မြေတွေရဲ့90%ရာခိုင်နှုန်းကတော့တရုတ်နိုင်ငံကပိုင်ဆိုင်နေဆိုပြီးပြောဆိုထားပါတယ်။
လေမော်မှာတက်ခင်းကျွေးမွေးတဲ့ပုံစံကိုမချေမနှက်ဒေါသထွက်ပြီးလေရင်ထွက်ခွာတာကိုနှောက်နှေးစေခဲ့မှုနဲ့ထောင်နှံချမှတ်ခံထားရတဲ့ကိုရီးယားလေဆောင်လိုင်းအမှုဆောင်ဟောင်းချခံရတဲ့ထောင်နှံကိုဆိုင်းငံ့ထားဖို့တောင်ကိုရီးယားအယူခံတရားရုံးကပြင်ဆင်အမိန့်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ5ရက်နေ့ကနယူးယောက်ကနေထွက်ခွာလာတဲ့လေရင်ပေါ်မှာပထမတန်းကလိုက်ပါလာတဲ့သူမကိုမက်ကရေမီယာတစ်သီးစစ်တက်ခင်းတဲ့အခါပကန်းနဲ့ထဲမပီးပဲအထုတ်လိုက်ချပေးခဲ့တဲ့လေရင်ဝန်ထမ်းကိုလေရင်ပေါ်ကနှင်ချဖို့အတွက်လေရင်ကိုပြန်လှည့်ခိုင်းခဲ့ပြီးနောက်ဖေဖော်ဝါရီလမှာမစ်ချိုကိုထောင်ဒဏ်တစ်နှစ်ချမှတ်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့တောက်ချာနေမှာပဲတောင်ကိုရီးယားအထက်တရားရုံးကသူမချက်ခံရတဲ့ထောင်နှံကို10လအထိ short type ပေးခဲ့ပြီးဒီပြစ်ဒဏ်ကိုလည်းနှစ်နှစ်ဆိုင်းငံ့ဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆော်ဒီအာရေဗျနိုင်ငံရှီးပိုင်းကရှီယာမွတ်စလင်ဗလီတစ်ခုအတွင်းမှာအသေခံဘုံဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ရမှာလူပေါင်းဒါဇင်နဲ့ချီထိခဲ့သေဆုံးခဲ့ပါတယ်။ဆွန်နီမွတ်စလင်နေအများစုရှိရာဆော်ဒီအာရေဗျနိုင်ငံကအရှိဘက်ကန်ယူရန်ဒေသကတ်တစ်မှာရှိတဲ့အီမန်အလီဗလီမှာတောက်ချန်နေဝိပုစုတောင်းနေချိန်မှာပဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ကတ်တစ်မျိုးကဗလီမှာပောက်ကွဲမှုဖြစ်ပွားခဲ့ကြောင်းနိုင်ငံပိုင်ဆော်ဒီပရက်စ်သတင်းအေဂျင်စီကအတည်ပြုကြေညာပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာတော့သူတွေပေးချန်နေတဲ့ဒဏ်ရာရသူတွေနဲ့တည်ဆုံသူတွေကိုဗလီပြင်းမဲ့မှာရက်ထားတဲ့အရေးပေါ်ကားတွေပေါ်ကိုတက်ထုတ်နေတဲ့တပ်ပုံတွေကိုတွေ့ခဲ့ကြရတာပါဘုံပေါက်ကွဲမှုကြောင့်ထိခဲ့တည်ဆုံမှုအတိအကျတော့အတိပြုလို့မရသေးသလိုတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးထုတ်ဖော်ပြောဆိုတာမျိုးလည်းမရှိသေးပါဘူး sorry နိုင်ငံမှာဒီလိုချမ်းပတ်တက်ခတ်မှုမျိုးတိတ်မတွေ့ရတတ်ပေမဲ့လည်းအစိုးရသမားတွေရဲ့စူပူအောင်ကြွမှုတွေနဲ့ရင်ဆိုင်နေရတဲ့အီရတ်နဲ့ယေမန်နိုင်ငံတွေနဲ့ sorry နိုင်ငံဟာနေဆက်ချင်းထိစပ်နေတာဖြစ်ပါတယ်ဒီကနေ့တောက်ချနေမှာပဲလူဒါဇင်ထက်မနဲ့တည်ဆုံးခဲ့တဲ့ယေမန်နိုင်ငံဆန္ဒမျိုးတော်ကရှီယာမွတ်စလင်တခုမှဘုံခွဲတက်ခတ်မှုကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းအဲစစ်သွေးကြွတွေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြောဆိုနေကြပါတယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအသားစီးရလာနေတဲ့အစ္စလာမစ်စစ်သွေးကြွတွေဟာသတင်းပတ်နဲ့ချီပြီးအစိုးရတပ်တွေဝိုင်းဝန်းပိတ်ဆို့ခံထားရတဲ့စေယုံတခုကိုဒီကနေ့မှပဲတင်ပိုက်လိုက်ပါတယ်GRL Sugar မြို့စုံမှာရှိတဲ့စေယုံကို Al Qaeda အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့ El Nusra တပ်ဦးအဖွဲ့ကသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အကဲကတ်အဖွဲ့ကပြောဆိုခဲ့တာပါသိမ်းပိုက်ခံခဲ့ရတဲ့စေယုံမှာတော့အစိုးရစစ်သားတွေအပါအဝင်လူပေါင်းဒါဇင်နဲ့ချီပြီးအီဘီလာနှောင်းပိုင်းကလေးကကြန့်ကြန့်ခံနေခဲ့ကြတာဖြစ်ပါတယ်စေယုံတွေကလူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တိတိကျကျမသိရပေမဲ့ El Nusra အဖွဲ့ကတော့အစိုးရစစ်သားတွေကိုလိုက်လံနှိမ်နှင်းခဲ့တဲ့အကြောင်း Twitter Internet လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ရှင်
။တူရကီဆိုရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲခံထားရတဲ့မွတ်စလင်ဘာသာရေးကောင်ဆောင်တူနဲ့ဆက်နွယ်ရလို့ယုံကြည်ထားတဲ့စီးပွားသမားတွေပါဝင်လူတော်တော်များကိုစစ်တပ်ဆိုသလိုဖမ်းဆီးနှိမ်နှင်းမှုတွေမှာရဲတပ်ဖွဲ့ကလူပေါင်းဒါဇင်နဲ့ချီဖမ်းဆီးခဲ့တဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်။ဒီကနေ့စီနင်ဖန်စီမှုတွေကိုတော့ကွန်ညာမြို့မှာအဓိကထားဆောင်ရွက်ခဲ့တာလို့လည်းပြောခဲ့တာပါရဲတပ်ဖွဲ့ဝင်တွေအပါအဝင်လူတော်တော်များကိုလည်းဖမ်းရမ်းနေထုတ်ခဲ့ပါတယ်တန်တရားရှိသူတွေကတူရကီသမ္မတထိုင်ပအာရိုဝန်ကိုကသူ့အစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်လို့ဆွဆွဲထားတဲ့အမေရိကန်ခြေဆိုင်မွတ်စလင်ဘာသာရေးကောင်ဆောင်ဖတ်တူလာကူလန်နဲ့ပတ်သက်နေတယ်လို့လည်းဆွဆွဲထားတာပါစီနင်ရှာဖွေဖန်စီမှုတွေကိုတော့ကွန်ညာမြို့နဲ့တခြားပြည်နယ်10ခုထက်မင်းမှာလှုပ်ဆောင်ခဲ့ကြပါတယ်ဘာသာရေးကောင်ဆောင်ကူလန်ဟာအစိုးရအဖွဲ့ဝင်ကြီးတွေလည်းပါဝင်ပတ်သက်နေတဲ့2013ခုနှစ်ကအခရီးလိုက်စားမှုမှာကျူးကန်စီစဉ်ခဲ့သူဖြစ်တယ်လို့လည်းတူရကီဆွေးရကဆွဆွဲထားပေမဲ့ဘာသာရေးကောင်ဆောင်ကူလန်ကတော့ဒီဆွဆွဲချက်ဟာမမှန်ကန်ဘူးလို့လည်းငြင်းဆန်ထားပါတယ်
ကင်ညာနိုင်ငံအရှိမြောက်ပိုင်းကရွာတရွာကိုအစ္စလာမစ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းကင်ညာအစိုးရတာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေသကတက္ကသိုလ်တစ်ခုကိုလည်းပြီးခဲ့တဲ့လတုန်းကစစ်သွေးကြွတို့တိုက်ခိုက်သိမ်းယူခဲ့ပြီးတိုက်ခိုက်မှုအတွင်းလူပေါင်း150လောက်သေဆုံးခဲ့ကြရတာဖြစ်ပါတယ်။ဂါရီဆာနယ်အတွင်းကယွန်ဘီရွာကိုကြာသပတေးနေ့နှောင်းပိုင်းမှာစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးမဲ့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့တာကြောင့်စစ်သွေးကြွတွေကစင့်ကလေးအားဖြစ်ခဲ့တယ်လို့ကင်ညာပြည်ထရေးဝန်ကြီးကဒီကနေ့တောက်ကြနေ့မှာပြောပါတယ်။တည်ဆုံးထံရရတဲ့အခြေအနေတော့မသိရသေးပါဘူး။ ပြီးခဲ့တဲ့လတုန်းကလည်းအယ်ရှာဘတ်စစ်သွေးချတွေကဂါရီစာတက္ကသိုလ်ကိုအာယုံတဲချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတက္ကသိုလ်အဆောက်အဦနဲ့မှဒဇာကန်တွေကိုလည်းဖမ်းဆီးခဲ့တာပါစစ်သွေးချတွေလက်ထဲကနေတက္ကသိုလ်ကိုအစိုးရတပ်ကပြန်လည်သိမ်းပိုက်လိုက်ပြီးချိန်မှာတော့လူပေါင်း148ယောက်တို့တေဆုံးခဲ့ရပြီးဒီထဲမှာကျောင်းသားတွေအများစုပါဝင်ခဲ့တာလည်းဖြစ်ပါရဲ့ရှင်
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA နဲ့အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မြင်တာဖြစ်တဲ့ palmis.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်ကမ္ဘာကူလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကနေရရှိထားတဲ့အထောက်အထားတွေအရပင်လယ်ပြင်မှာလက်ရှိထွက်ပြေးကြရတဲ့လေစီးပြေးဒုက္ခတွေတွေနဲ့ထက်ဝက်လောက်ဟာရခိုင်ပြည်နယ်ကနေဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့အမေရိကန်ဒုနိုင်ငံသားဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲအတွင်းလေစီးပြေးဒုက္ခသည်တွေအရေးကိုအဓိကထားပြောဆိုခဲ့တယ်လို့ဒီအကြောင်းအရာဟာသတင်းတောက်တွေကြားစိတ်ဝင်စားမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေ2015ရွေးကောက်ပွဲအတွက်အမေရိကန်ပြည်ထောင်စုရဲ့သုံးသပ်ချက်တွေကိုလည်းဒုနိုင်ငံသားဝန်ကြီးကပြောထားပါတယ်။ကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြမှာပ
ါဟုတ်ကဲ့ပါရှင်လက်ရှိဒေတာတွင်းနိုင်ငံတွေရင်ဆိုင်နေရတဲ့လေစီးပြေးဒုက္ခသည်တွေအရေးဟာဒေတာတွင်းကနိုင်ငံတွေအားလုံးနဲ့သက်ဆိုင်တာကြောင့်အတူဖြည့်ရှင်ပြီးတာဝန်ခွဲဝေယူဖို့လိုအပ်တယ်လို့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်ဒါအပြင်လက်ရှိပင်လယ်ပြင်ကိုထွက်ပြေးနေကြတဲ့လေစီးပြေးဒုက္ခသည်တွေရဲ့တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် We know from the people who have been saved from the high seas and the
ပင်လယ်ထဲကကယ်တင်ထားတဲ့လူတွေစီကနေရောကမ္ဘာကူးလသမဂ္ဂအဖွဲ့နဲ့အခြားအဖွဲ့တွေရဲ့အချက်လက်တွေစီကနေရောသိထားတဲ့အတိုင်းဆိုရင်အခုပင်လယ်ထဲမှာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကတဝက်လောက်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တယ်လို့ဖော်ထုတ်ထားပါတယ်။သူတို့တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်။သူတို့ဘဝတွေကိုရင်းပြီးတော့အန္တရာယ်များတဲ့ပင်လယ်တွေကိုထွက်ပြေးဖို့သူတို့ဘဝတွေကိုလူကုန်ကူးသူတွေစီကိုထည့်လိုက်အောင်ဖြစ်လာတဲ့အကြောင်းရင်းတွေလည်းသူတို့မှာရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရောကမ္ဘာကူးလသမဂ္ဂနဲ့အခြားအဖွဲ့တွေရဲ့ကြိုးပမ်းမှုအရာရရှိထားတဲ့သတင်းအချက်အလက်တွေအရာဆိုရင်တော့ဒီဒုက္ခသည်တွေကအများစုဟာရခိုင်ပြည်နယ်ကဖြစ်ပြီးတော့သူတို့ဟာရိုဟင်ဂျာတွေဖြစ်ပါတယ်။ခိုင်ပြည်နယ်ကဆိုးရွားတဲ့အခြေအနေတွေကြောင့်ထွက်ပြေးလာရတာဖြစ်ပါတယ
်။ဒါပေမဲ့သမရဦးသိန်းစိန်ကလေစီးပြေးဒုက္ခသည်တွေအားလုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတဲ့ပြောကြားချက်ကိုလက်မခံနိုင်ကြောင်းတုံ့ပြန်ပြီးဒုတိယသမရဦးညံ့ထွန်းကတော့ဒုက္ခသည်တွေကအများစုမှာမြန်မာနိုင်ငံကမဟုတ်ကြောင်းပြက်ပြက်သားသားညင်းဆိုထားပါတယ်။ Mr. Blinken အနေနဲ့မေလ29ရက်နေ့မှာထိုင်းနိုင်ငံကဧည့်ခံကျင်းပမဲ့လေစီးပြေးဒုက္ခသည်များအရေး3နိုင်ငံဆွေးနွေးပွဲမှာတာဝန်တွေခွဲဝေယူကြပြီးမျက်မျက်တက်တာဖြည့်ရှင်ကြဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီစနစ်ကိုပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့တိုးတက်မှုတွေရှိပေမဲ့အရေးကြီးတဲ့စိန်ခေါ်ချက်တွေကိုလည်းရင်ဆိုင်နေရတော့မယ်လို့ Mr. Blinken ကဆိုပါတယ်။လူနည်းစုဝင်တွေရဲ့အခွင့်အရေးသတင်းမီဒီယာလွတ်လပ်ခွင့်စတဲ့စိန်ခေါ်ချက်တွေရှိနေသေးကြောင်းသူကအခုလိုပြောဆိုလိုက်ပါတယ်
။ Particularly in
ဒီကအဖြစ်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမြန်မာနိုင်ငံသားတွေအတွက်ဥပဒေကြောင်းအရအာမခံမှုတွေအပါအဝင်အခြားအရေးကြီးတဲ့စိန်ခေါ်ချက်တွေဖြစ်တဲ့သတင်းတောက်တွေပေါ်ဆက်ဆံမှုစာနာပြသူတွေပေါ်ဆက်ဆံမှုနဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရရရှိမှုတွေကတော့လွတ်ဆောင်နေစေလုပ်ငန်းစဉ်တွေဖြစ်ပြီးတော့အမှန်တကယ်တိုးတက်နေပေမဲ့မလုံလောက်သေးတာကိုတွေ့ရပါတယ်
ရောက်ရှိလာတော့မယ့်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့စောင့်ကြည့်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကဗီဒိုအာဏာရရှိထားတာမျိုးကတော့အငင်းပွားပွဲရာဖြစ်နေတယ်လို့ Mr. Blinken ကအခုလိုဆိုပါတယ
်။ There are provisions in the constitution
ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်အချို့ဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာကိုတွေ့ရပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကိုကအငင်းပွားပွဲရာဖြစ်နေတာပါထေတိကောင်းဆောင်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တွေးဆခဲ့ကြတာတွေလည်းရှိပါတယ်ဒါရီယာမြန်မာနိုင်ငံသားတွေဆုံးဖြတ်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြောဆိုလိုတာမရှိပါဘူးဒါပေမဲ့လည်းစီမင်းစည်းကမ်းအရပြောရမယ်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့စစ်တပ်ကဗီဒိုအာဏာရရှိထားတာမြန်မာနိုင်ငံသားတွေကိုနှစ်သက်တဲ့ခေါင်းဆောင်ရွေးချယ်တင်မြှောက်ခွင့်မရအောင်ကန့်သတ်ထားတာတွေဟာဝီယောဓိဖြစ်စရာတွေပါ
လ လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီး Anthony Blinken ဟာမနေ့ကမေလ22ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံကညနေပိုင်းမှာတော့လူထုခေါင်းဆောင်ထောအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီနေ့မေလ22ရက်နေ့မနက်ပိုင်းမှာလဲတနိုင်ငံလုံးအပြစ်အခက်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့လဲတွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးခဲ့ပါသေးတယ်ရှင်
။ဝက်သိင်ကြီးလင်းသတင်းပေးပို့ခဲ့တာပါ။ဝန်ကြီးဌာနတွေနိုင်ငံသားတမ်းမြီတွေကနေနှစ်ရှည်ငွေချင်းမဲ့ကိစ္စကိုလွှတ်တော်အမတ်တွေကန့်ကွက်တဲ့အကြောင်းမတင်ပြခင်အခုတော့နေဆက်ကော်မတီတွေရဲ့ဆွေးနွေးပွဲရလဒ်ကိုလဲကြည့်အောင်ပါ။ထိုင်းမြန်မာနယ်စပ်ဖြတ်ကျော်လူကုန်ကူးမှုမွေးရည်ဆေးဝါးတိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်ဖို့နဲ့စီရေးဆက်သွယ်ဆောင်ရွက်ကြဖို့အတွက်နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။လူကုန်ကူးမှုအစိုးဆုံးအဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံနဲ့လူကုန်ကူးမှုစောင့်ကြည့်စီရင်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်ဒေသတွင်းလူကုန်ကူးမှုရော့ကျလာသလားဆိုတာနဲ့နယ်စပ်ဒေသမွေးရည်ဆေးဝါးကုန်သွယ်မှုတိုက်ဖြတ်ရေးအခြေအနေအလားအလာတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံဒေသတွင်းနယ်စပ်ရေးရာကော်မတီဆွေးနွေးပွဲမှာနှစ်နိုင်ငံစည်ရေးဆက်ဆံရေးလူကုန်ကူးမှုနဲ့မူရစ်ကုန်ကူးမှုနယ်စပ်ဒေသလုံခြုံရေးတို့အပါအဝင်သဘောတူညီချက်12ချက်တို့ရခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တက်ရောက်ခဲ့သူထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးဝင်းမောင်ကသဘောတူညီချက်တချို့ကိုအခုလိုပြောပါတယ
်။ကျွန်တော်တို့နယ်စပ်မှာရှိတဲ့ဒီလူလူနှစ်ဖက်ပေါ့နော်အေးချမ်းချမ်းနေနိုင်ဖို့အတွက်လူယူရေးကိစ္စတွေဆောင်ရွက်မဲ့အစီအမံပေါ့။နောက်တစ်ခုကတော့မူရစီဝါတာဝတ်တာစီပေါ့နော်အဲ့ချက်ဒီသဘောတူညီမှုရတယ်ကျွန်တော်တွေကတော့သူတို့စစ်တပ်ကအပိုင်းနေဖြစ်ပါတယ်နော
်ထိုင်းတော်ဝင်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးစာတစ်ပက်တရက်ဦးဆောင်တဲ့ထိုင်းကိုယ်စားလှယ်အဖွဲ့နဲ့မြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့ခေါင်းဆောင်ရတဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ချင်းမိုင်မြို့ Imperial Maypai Hotel မှာနှစ်နိုင်ငံနယ်စပ်ရေးရာကိစ္စတွေကိုနှစ်ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဟာဆိုရင်ပြီးခဲ့တဲ့2014အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာမှာအဆိုးဆုံးတရား3အဆင့်သတ်မှတ်ခံခဲ့ရသလိုလက်တလုံးမှာလည်းဒေသတွင်းလူကုန်ကူးမှုကိစ္စတွေထပ်မံပေါ်ပေါက်နေပြီးနိုင်ငံတွင်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းကိုအင်တိုက်အားတိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတော့TR2 Watchlet စောင့်ကြည့်ခံနိုင်ငံစီးရဲမှထည့်သွင်းထားတာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကလည်းလက်တလော့ဖြစ်ပေါ်နေတဲ့လေစီးပြေဒုက္ခသည်တွေဟာမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေထွက်ပြေးကြတာမဟုတ်ပဲလူကုန်ကူးမှုပြဿနာဖြစ်တယ်လို့ဒီအပိုင်းအတွင်းမှာပဲဥတီပြောဆိုနေတာဖြစ်ပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတို့နေဆက်ဖြတ်ကျော်လူကုန်ကူးမှုကိုပူးပေါင်းတိုက်ဖျက်နေတဲ့လုပ်ငန်းစဉ်အပေါ်မှာတော့ထိုင်းနိုင်ငံတွင်းမြန်မာအလုပ်သမားရေးဆောင်ရွက်နေသူဦးကျော်တောင်းကအခုလိုရှုမြင်ပါတယ်
လူတွေရထောင်ရှိပြီးတော့လာနေတာဒီနိုင်ငံအဲ့နေဆက်ဖြတ်ကျော်တဲ့နေရာတွေမှာတာဝန်ကျတဲ့နိုင်ငံအရာရှိတွေနဲ့လုံးဝပါဝင်ပတ်သက်တယ်။ထိုင်းနိုင်ငံအပြင်မှာဆိုလို့ရှိရင်လည်းဟိုရေးတပ်ဖွဲ့ရောဒီရက်ကျင်းအုပ်ချုပ်တဲ့လူတွေရှင်ရောကိုလူပေါင်း90ကျော်ကိုဝန်ရံထုတ်ထားတယ်။နောက်အကြောင်းအရာအဓိကအကြောင်းအရာသူကကျွန်တော်တို့မြန်မာနိုင်ငံထဲမှာအလုပ်လုပ်ပြီးတော့ဝဝလင်လင်ထမင်းတဲ့သူထမင်းစားစရာအလုံးမရှိသေးဘူး။အဲ့ဒါကြောင့်မလို့အရွေးရောက်ပြီးတဲ့လူတိုင်းအလုံးလုံးနေတဲ့လူတိုင်းကဒီထိုင်းနိုင်ငံကိုနေ့တူတူကထွက်နေကြတာပဲ
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြောင့်ပုံကိုရည်ချင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုရှိဖို့ကလည်းအရေးကြီးတယ်လို့မူရစ်ရဲမှုဟောင်းကြီးဦးခန်းအောင်ကထောက်ပြပါတယ
်ကျွန်တော်ဟိုတာဝန်ထောက်ဆောင်ခဲ့တော့လည်းဒီတော့ cooperation ကတော့တော်လေးကောင်းပါတယ် produce ရတာကတော့ personal ဥစ္စာပေါ့နော် personal attachment ပေါ့ personal the relationship ကဟိုအရန်ကောင်းပါတယ်တခုဖြစ်ပြီဆိုရင်ကျွန်တော်တို့ကဟိုတယ်လီဖုန်းလေးကောက်ဆက်တောင်မှကျွန်တော်အလုပ်လို့ရတဲ့အဆင့်တိကိုကျွန်တော်တို့ကဟို establish လုပ်ထားတာပါဆိုတော့ဟိုခုနောက်ပိုင်းကျတော့ကျွန်တော်ထင်တယ်အဲ့ဒီအပိုင်းမှာနည်းနည်းလေးအားနည်းမလားမသိဘူးကျွန်တော်အဲ့လိုလိုမြင်တယ်ဘာလို့ဆိုတော့ဟိုလူတွေကအပြောင်းလဲတွေဖြစ်တာများတယ်သူတို့ဘက်လည်းအပြောင်းလဲတွေများတယ်ကျွန်တော်ဘက်လည်းအပြောင်းလဲတွေများလူတွေတည်းကအဲ့ဒီအဆင့်တိကိုပြန်ပြီးတော့ဟို cooperation မရနိုင်ဘူးထင်တယ်
ချင်းမိုင်မျိုးကနှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲမှာတော့နေဆက်ဒေတာလုံခြုံရေးနှစ်နိုင်ငံနေဆက်တခြားစီးရေးဆက်ဆံရေးလူမှုရေးစီးပွားရေးကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေနောက်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့လက်နက်ကုန်ကူးမှုတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ထိုင်းမြန်မာနေဆက်မှာနှစ်နိုင်ငံချစ်ကြည်ရေးအတွက်ညီအစ်မကြီးရွာတို့ကတိစောက်ဖို့ကိုလည်းသဘောတူခဲ့တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကပြောပါတယ်ရှင်
။ဝတ်သိင်ကြီးတိုက်တင်ပြခဲ့တာပါ။မြန်မာအစိုးရဝန်ကြီးဌာန၄ခုကနိုင်ငံတကာကနေနှစ်ရှည်ချင်းငွေတွေရယူဖို့အတွက်ပြည်ထောင်စုလွှတ်တော်မှာဒီနေ့တင်ပြဆွေးနွေးခဲ့တဲ့အပေါ်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်အစိုးရသက်တမ်းကုန်ကန်ဒီလိုချင်းငွေတွေရယူသုံးစွဲတာက နောင်လာမဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးမှုအတွက်အသုံးချမှုတွေရှိနေနိုင်တယ်လို့ထောက်ပြပြောဆိုနေတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာပါ
ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာအစိုးရဝန်ကြီးဌာန၄ခုကကိုရီးယားဂျပန်စတဲ့နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း400နီးပါးချေယူဖို့လွှတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်။ချေယူမယ်ဝန်ကြီးဌာနတွေကတော့စောက်လုပ်ရေးဝန်ကြီးဌာန၊လျှက်စစ်စွမ်းအားဝန်ကြီးဌာန၊ပို့ဆောင်ရေးဝန်ကြီးဌာနနဲ့ဗန်နာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်။ဒီလိုအမေရိကန်ဒေါ်လာတန်း400နီးပါးချေယူမယ်အပေါ်မှာလွှတ်တော်အမတ်အချုပ်ကခုလိုဝေဖန်ပြောဆိုခဲ့တာပါ။လွှတ်တော်ကိုတင်ပြလာတဲ့ချေငွေတွေအပေါ်မှာလွှတ်တော်အမတ်တွေကထောက်ပြမှုတွေလုပ်ခဲ့ပေမဲ့နောက်ဆုံးမှာမဲခွဲဆုံးဖြတ်မှုအရာထောက်ပြချက်တွေကအရာမထင်ခဲ့ဘူးလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခိုင်မောင်ကြီးကပြောပါတယ်
။ချင်းဝီတွေကပတ်သက်ပြီးတော့မှအငင်းခုံဘလောက်ပဲပြောပြောကိုယ့်ဘက်ကငင်းပိုင်ခွင့်အားနည်းတယ်ဆိုတော့ကျွန်တော်တို့ကကောင်းကောင်းသိလာပါလေ။ဒါဟာပါလို့ဆိုရင်ကျွန်တော်တို့ကအနိုင်ရပါတီမဟုတ်ဘူးနော်။နောက်ပြီးတော့အနိုင်ရအဖွဲ့စည်းတစ်ဖွဲ့မဟုတ်တဲ့အတွက်ကျွန်တော်တို့ကလူနည်းစုကပဲထားပြီးကန့်ွက်ပြောဆိုကြရတာဖြစ်ပါလေ။
ချင်းငွေရယူတာမှာနှစ်ရှည်ချင်းငွေတွေဖြစ်ပေမဲ့ဒီလိုချင်းငွေတွေဟာပြည်သူဗန္နာမှပြန်လဲပေးဆက်နေရတာဖြစ်ကြောင်းတရားဥပဒေစိုးမိုးမှုအနိုင်ဆုံးကာလအကတိလိုက်စားမှုမြင့်မားနေတယ်လို့နိုင်ငံတကာကထောက်ပြမှုတွေရှိနေတဲ့လက်ရှိမြန်မာနိုင်ငံအနေနဲ့ချင်းငွေရယူမှုဟာလေလွင့်မှုတွေရှိနိုင်ကြောင်းချင်းငွေတွေရယူသုံးဆွဲမှုတွေကိုနောင်လာမဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးဖို့အတွက်အသုံးချမှုတွေရှိနေတယ်လို့လည်းပြည်သူတွေကထောက်ပြနေတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကခုလိုပြောပါတယ်
အဲ့ဒါမှမလျှက်စင်မီမရနိုင်တဲ့နေရာတွေမှာကိုလျှက်စင်မီပေးမယ်လို့ရွာတိုင်းရွာတိုင်းပတ်သက်ဘလောက်ချီးမယ်လို့ဘာလို့ညာတို့ဆိုတာဒီဒါတွေကိုမဲဆွယ်စည်းရုံးနဲ့အနေနဲ့တုံးနေကြသလားပေါ့နော်ဖုံပြိုးရေးလုပ်တယ်ဒါဒေါန်စားစုကြီးပတ်သက်မဟုတ်သလိုဦးသိန်းစင်တို့ဦးရှိမတို့ပတ်သက်လည်းမဟုတ်ဘူးနိုင်ငံတော်ရဲ့ပတ်သက်ဒီပြည်သူလူရဲ့ပတ်သက်ဒီနော်ဒီလိုရဗန္ဒာနဲ့အခွန်ဒုက္ခရတဲ့ငွေနဲ့ကျွန်တော်တို့ကအခုလိုမျိုးဖုံမျိုးရည်တွေလုပ်ပေးတာ
လက်ရှိမှာစောက်လုပ်ရေးဝန်ကြီးဌာနကရန်ကုန်တလလူကူကြိုတရာအရှိ6000ကျော်ရှိတဲ့တရာစောက်လုပ်ရေးအတွက်ကိုရီးယားနိုင်ငံကနေအမေရိကန်ဒေါ်လာတန်း130ကျော်ချေးယူมาဖြစ်ပါတယ်ဒီလိုလှုပ်ဆောင်ဖို့အတွက်လဲစစ်တမ်းကောက်ယူထားပြီးဖြစ်ကြောင်းတရာစောက်လုပ်ဖို့အတွက်ဒလပတ်ကမ်းမှာရှိနေတဲ့နေရာအချို့ကိုဖယ်ရှားမယ်လို့လဲပြောဆိုလိုက်ပါတယ်ဒီလိုဖယ်ရှားတာမှာရော့ကျင်းငွေပေးသွားမယ်လို့လဲစောက်လုပ်ရေးဒုဝန်ကြီးဦးကျော်လွင်ကခုလိုပြောပါတယ
်စီမံကိန်းနယ်နဲ့ပတ်သက်ပြီးတော့လုပ်ကင်းတဲ့ဆောက်လုပ်များအကြမ်းမြင့်တင်ပြရင်ကျွန်တော်ရန်ကုန်ဘက်ကမ်းမှာဒီစီမံကိန်းနယ်အတွင်းဆောက်လုပ်များထိခိုက်မှုရှိပါဘူးဒလဘက်ကမ်းမှာတော့ဘူမိအောင်လမ်းနဲ့စီမံကိန်းနယ်မြေအတွင်းဆောက်မှုချို့စတင်ကြောင်းဘုရားယုတ်ကွာတော့လမ်းမေးစည်းဆိုင်များရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အ ਨੇ ဆုံးလုပ်ကင်းတဲ့ဟာကိုပဲကျွန်တော်တို့ဖြတ်သိမ်းတာမျိုးနဲ့ပြန်လည်နေရာချတာမျိုးလုပ်မှာဖြစ်ပြီးတော့ဒီဟာနဲ့ပတ်သက်တဲ့နှစ်နာကြီးများကိုလည်းတိုက်တဲ့သူကျွန်တော်တို့ဒီကော်မတီအစနဲ့ဖွဲ့စည်းပြီးတော့ပေးသွားမှာဖြစ်ပါတယ်
လျှက်စစ်စွမ်းအားဝန်ကြီးဌာနကရန်ကုန်မြို့လျှက်စစ်တပ်အားဖွံ့ဖြိုးရေးပြုပြင်ပြောင်းလဲဖို့အတွက်ဂျပန်ကနေအမေရိကန်ဒေါ်လာတန်း60နီးပါးချေယူมาဖြစ်ပါတယ်။ရန်ကုန်မြို့နယ်16မြို့နယ်မှာလျှက်စစ်ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်မယ်လို့လျှက်စစ်ဒုဝန်ကြီးဦးအောင်တန်းဦးကပြောပါတယ်။ပို့ဆောင်ရေးဝန်ကြီးဌာနကလည်းတိလဝါအထူးစီးပွားရေးဆောင်အတွက်စိတ်ကန်းတည်ဆောက်ဖို့ဂျပန်ကနေအမေရိကန်ဒေါ်လာတန်း100ကျော်ချေယူมาပါ။ဒီစိတ်ကန်းကိုလာမဲ့ဂျွန်လာမှာစတင်ဆောက်လုပ်မှာဖြစ်ပြီးအရင်ကလည်းစိတ်ကန်းဆောက်လုပ်ဖို့အတွက်ပထမရက်အနေနဲ့အမေရိကန်ဒေါ်လာတန်း80နီးပါးဂျပန်ကနေချေယူထားတယ်လို့ပို့ဆောင်ရေးဒုဝန်ကြီးဦးဟန်စိန်ကဒီကနေ့ပြည်အောင်စုလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီပြင်လက်တလုံးမှာငွေကြေးလည်ပတ်မှုအခက်ခဲကြောင့်ဖွံ့ဖြိုးမှုအားနည်းနေတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေကိုချင်းငွေထုတ်ချေးနိုင်မှုအတွက်ဗန်နာရေးဝန်ကြီးဌာနကလည်းဂျပန်နိုင်ငံကနေအမေရိကန်ဒေါ်လာတန်း40ကျော်ချေယူမယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်ဒီလိုဝန်ကြီးဌာနအသီးသီးကချင်းငွေတွေရယူတာနဲ့ပတ်သက်ပြီးဗန်နာရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်တာလင်းအောင်ကချင်းငွေတွေရယူတာနဲ့ပတ်သက်ပြီးခုလိုရှင်းလင်းပြောဆိုသွားပါတယ
်ဒီချင်းငွေပေးရတဲ့အဖွဲ့အစည်းများရဲ့မူဝါဒညီမှန်းချက်စည်းကမ်းသတ်မှတ်ချက်များနဲ့ကိုက်ညီပြီးတော့မှကျွေးမိရယူမဲ့ဖွဲ့စည်းတွေရဲ့လိုအပ်ချက်စည်းကမ်းသတ်မှတ်ချက်တွေကိုလက်ခံနိုင်မှုချင်းငွေပေးတဲ့သူကလည်းချင်းငွေရယူတဲ့အပေါ်မှာယုံကြည်မှုတို့ပြည့်စုံမှသာဒီချင်းငွေတွေရယူနိုင်တာဖြစ်ပါလေ
ဒီကနေ့လွှတ်တော်မှာတင်သွင်းမှုအရာဝန်ကြီးဌာန၄ခုကချေးယူမဲ့အမေရိကန်ဒေါ်လာတန်း400နီးပါးဟာအတုံးနှုံး100ဂိုင်းနှုံးနဲ့နှစ်ရှည်နှစ်40နီးပါးပေးဆက်ရမယ်နှစ်ရှိချင်းငွေတွေပဲဖြစ်ပါတယ်ဒီချင်းငွေတွေနဲ့ပတ်သက်ပြီးပြည်အောင်စုလွှတ်တော်မှာလာမဲ့တနင်္လာနေ့25ရက်နေ့မှာလွှတ်တော်ကိုယ်စားလှယ်တွေကအသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ
် VOA သတင်းတောက်မတ်မီကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတော့ 2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအကြက်တဲရှိနေပြီးတိုင်းသားတွေနဲ့ညဉ့်ညံ့ရေးဆွေးနွေးပွဲတွေဟာလည်းရှေ့မတိုးနိုင်တဲ့အခြေအနေကြုံနေရတယ်လို့88ခေါင်းဆောင်တွေနဲ့တိုင်းသားပါတီခေါင်းဆောင်တွေကပြောဆိုပါတယ် UNA စီးလုံးညီညွတ်သောတိုင်းသားလူမျိုးစုမဟာမိတ်များအဖွဲ့နဲ့88မျိုးဆက်ညဉ့်ညံ့ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တွေဒီကနေ့တွေ့ဆုံပြီးလက်ရှိနိုင်ငံရေးအခြေအနေတွေကိုသုံးသပ်ခဲ့ကြတာပါ VOA သတင်းတောက်နိုင်ကိုအင်ကပြောပြပါမယ်
1990ခုနှစ်ရွေးကောက်ပွဲဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်ဖွဲ့ UNA နဲ့88မျိုးဆက်ငင်းချမ်းကြီးနဲ့ပွေလင်းလူဖွဲ့စည်းခေါင်းဆောင်တို့ဟာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးခင်းကျင်းတွေနဲ့ပတ်သက်ပြီးတော့ဒီကနေ့မနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့နှစ်ဖက်တွေ့ဆုံဆွေးနွေးချက်တွေနဲ့ပတ်သက်လို့88မျိုးဆက်ငင်းချမ်းကြီးနဲ့ပွေလင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်သူဥက္ကူကြီးကအခုလိုပြောပါတယ်
။ဖွဲ့စည်းပုံခြေလှမ်းဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ဖြေချာနောက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အခြေအနေတွေနောက်တိုင်းရင်းသားတစ်နှစ်တိုင်းစော်လန်ရေးဖွဲ့စည်းများနဲ့အပြစ်ခံချက်ဆဲရေးခြေညင်းရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့ဖြေချာတွေအားတာတွေကျွန်တော်တို့ဆွေးနွေးပြပါတယ်
။ဒီကနေ့ဆွေးနွေးချက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတနင်္ဂနွေလုံးအတိုင်းအတာရကန့်ကွက်မှုတွေရှိနေပြီမဲ့လဲပြန်လည်ပြင်ဆင်ဖို့ခက်ခဲနေတဲ့အခြေအနေရှိနေတယ်လို့ UNA ခေါင်းဆောင်သူလည်းဖြစ်ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဦးအေးသာအောင်ကအခုလိုပြောပါတယ
်။တက္ကသိုလ်ကမှတော့ပြင်မလို့လို့ကော်မတီတွေကော်မရှင်တွေဖွဲ့ပြီးတော့ကျိုးပန်းဆောင်ရွက်နေပေမဲ့တကယ်တကယ်လက်ကမှ2008ဖြစ်စီပုံပြင်နိုင်မဲ့အနေထားတွေအခြေအနေတွေကျွန်တော်တို့ကမတွေ့ရဘူး။နောက်လက်တော်တွေလက်တော်ပါပြင်နိုင်မဲ့အလားအလာကလည်းသိပြီးတော့မနေဘူး။အထူးသဖြင့်2008ဖြစ်စီပုံအခြေခံဥပဒေကိုပြင်ဖို့ကျိုးပန်းတဲ့အခါမှာအထူးက25ရာခိုင်နှုန်းသာကျန်တော့ကိုယ်စားလှယ်များကတင်းတို့လက်ခံမှာသဘောတူမှာပြင်နိုင်တဲ့အနေအထားတွေကိုတွေ့ရတယ်
။ဒါ့အပြင်မြန်မာအစိုးရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ NCCT တို့အကြားတနင်္ဂနွေလုံးအပြစ်ခတ်ရဆဲနိုင်ရေးအတွက်အချိန်ချင်းတွေ့ဆုံဆွေးနွေးပြီးအပြစ်ခတ်ရဆဲရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။လက်ရှိမြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအကြားမတိမကျဖြစ်နေတဲ့အပြစ်ခတ်ရဆဲရေးဆိုင်ရာသဘောတူညီချက်ကိစ္စရပ်တွေပေါ်မှာနှစ်ဖက်ဖွဲ့ကနေသဘောထားပေးဖို့သွားမယ်လို့လဲ UNA ခေါင်းဆောင်ဦးအေးတအောင်ကအခုလိုပြောပါတယ်
။လာနေလားနေရနေမှာကျင်းပါမယ်တိုင်းရင်းသားဒီလက္ခဏာလောကီလာမှာကျင်းပါမယ်တိုင်းရင်းသားဒီလက္ခဏာကိုကျွန်တော်နှစ်ဖက်ကစာပို့မယ်။ကိစ္စအဲမှာတိုင်းရင်းသားဖွဲ့စည်းတယ်တိုင်းရင်းသားရဲ့ကျိုးပန်းဆောင်ရွက်မှုကိုဟောပေးတဲ့သဘောနဲ့ပါမယ်။ဒါကသင်္ချေနံပါတ်2ကိစ္စဒီနေ့ဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲမူပေါင်းနောက်ဆက်ဆွဲပြီးဆောင်စုပြောင်းဖို့ကိစ္စအဲ့ဒါလေးကိုကျက်ပြင်းသေးတာပြပေါ်မှာဖြစ်ပါလေ
။လာမယ့်2025ယူကောက်ပွဲကျင်းပဖို့ယူကောက်ပွဲကော်မရှင်ကနေတရားဝင်ကြေညာတာမျိုးမရှိသေးပေမဲ့ဒီမိုကရေစီအားစုတွေနဲ့တိုင်းသားနိုင်ငံရေးပါတီကြားညှိနှိုင်းသွားဖို့88မျိုးဆက်ငင်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းကနေကြိုးပမ်းလှုပ်ဆောင်သွားမယ်လို့လဲဥပဒေကြီးကပြောပါတယ်။လက်ရှိ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားနိုင်ငံရေးပါတီတို့အကြားမဟာမိတ်အခမ်းအနားတွေမှာပြည်ပြင်းမှုအားနည်းနေသေးတယ်ဆိုတဲ့သဘောထားမြင်တွေထွက်ပေါ်နေတဲ့အပေါ်မှာဦးအေးတာအောင်ကအခုလိုပြောပါတယ
်ဒီနေ့ဒီနေ့တိုင်းရင်းသားဖွဲ့စည်းတွေမဟာမိတ်ဖွဲ့ဖို့ကိစ္စကိုဒီနေ့ကချုပ်ပါတာတော့ရှိတယ်အရှင်မကြီးဒါလေးလည်းရှိတယ်ဒီကောက်ပွဲအပြည့်မှာမှစစ်တော်မှာစာပူပေါင်းဆောင်ရွက်နိုင်တဲ့အလားအလာတွေကိုလည်းဆွေးနွေးချုပ်ပါနေတာတော့ရှိပါတယ်ဒီနေ့ဒီတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားလူမျိုးတွေကိုကိုစားပြုတယ်မချုပ်ဘူးဆိုတာပြောဖို့ဖြစ်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးရအကြတဲ့ကာလအခက်အခဲတွေနဲ့တွေ့ကြုံနေရတဲ့ကာလမှာသဘောတခုရရှိအောင်အစအပြုစုနေတာဖြစ်ပြီးနောက်ထပ်လည်းဒီမိုကရေစီပါတီတွေနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေတယ်လို့ဒီကနေ့ဆွေးနွေးချက်တွေကိုလည်းထုတ်ပြန်သွားမယ်လို့လည်းဦးအေးတအောင်ကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲမှာ UNA ဘက်ကနိုင်ကဥခွန်သူဦးဦးအေးတအောင်အပါအဝင်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်မော်မျိုးသားပါတီ၊ရခိုင်မျိုးသားပါတီ၊ကရင်ပါတီ၊ကယန်မျိုးသားပါတီအစရှိတဲ့ UNA ဖွဲ့ဝင်ပါတီ9ဖွဲ့တက်ရောက်ခဲ့တယ်လို့88မျိုးဆက်ငင်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းကမင်းကိုနိုင်ကိုကိုကြီးကိုမြအေးအစရှိတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ
ထိုင်းကျေးဇိုင် VOA သတင်းတောက်နိုင်ကိုအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာမကြခင်မှာအပတ်စဉ်ခဏတွေနားဆင်ရတော့မှာပါမနက်ဖြန်စနေည VOA တိုက်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါလက်တလောနိုင်ငံတကာကအာရုံစိုက်နေကြတဲ့လီစီပြေဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25 kilohertz 11965လိုင်းနိုမီတာ32 kilohertz 9239လိုင်းနိုမီတာ50 kilohertz 585တို့ကနေဆက်ပြီးထုတ်လွှင့်နေတာပါ။အခုဒုတိယနိုင်ရွယ်အတွင်းအမျိုးသမီးကန္တာတူတာဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍမှာတော့
ဘက်ထရီလုတ်တဲ့ခါမှာပါတဲ့ခဲကအမတန်အစိတ်တောက်ဖြစ်တယ်။ဒီခဲတွေကလေထဲကနေပြောင်းမှန်သွားပြီးတော့လူတွေရဲ့ကျန်းမာရေးဥပမာဆိုရင
်နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်။အခုတော့အမျိုးသမီးရေးရာကဏ္ဍကိုတင်ဆက်သွားမှာပါ HIV/AIDS ယောဂကူးစက်မှုကိုထိန်းချုပ်ရမှာကဘာကြီးအနေနဲ့တိုးတက်မှုတွေရရှိခဲ့ပြီး2030ခုနှစ်မှာအပြည့်အသက်ပပျောက်နိုင်မှုကုလသမဂ္ဂကညှိနှိုင်းထားပါတယ်မြန်မာနိုင်ငံမှာ HIV/AIDS ယောဂကူးစက်ခံရသူအမျိုးသမီးတွေရဲ့ဒီယောဂရရှိမှုအခြေအနေနဲ့ပတ်သက်လို့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ
် Cause it only serves to make me more determined to achieve my final goal. And I come back even
I want to say to the world that is time for us to redouble our effort, to fast track our actions, to make sure that
we can do it. We need to 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 do it.ဒီလိုအတူတကွလှုပ်ဆောင်သွားမယ်ဆိုရင် 2030 မှာ AIDS ယောဂကူးစက်ပြန့်ပွားမှုတွေကိုကျွန်တော်တို့မလွဲမသွေထိန်းချုပ်သွားနိုင်မှာဖြစ်ပါတယ်
။အဲ့ဒါကတော့ဒီဇင်ဘာလ1ရက်နေ့မှာကြေညာခဲ့တဲ့နိုင်ငံတကာ AIDS ယောဂတိုက်ဖျက်ရေးနေအတွက်ယူဆပြီး UNAIDS အစီအစဉ်ရဲ့အမှုဆောင်ဒါရိုက်တာ Michelle Sidibe ကပြောသွားခဲ့တာပါ။လွန်ခဲ့တဲ့35နှစ်က HIV AIDS ယောဂကဘာကြီးမှစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်လူပေါင်းသန်း80လောက်ဟာHIV AIDS ယောဂကူးစက်ခဲ့ပြီးလူပေါင်းတန်း40နီးပါးဒီယောဂကြောင့်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဒါပေမဲ့မကြာမီနှစ်များတွင်မှာတော့ဒီယောဂကာကွယ်မှုနဲ့ကုသမှုမှာကဘာကြီးအနေနဲ့တိုးတက်မှုရရှိခဲ့တာဖြစ်ပါတယ်။ဒါပေမဲ့လို့လေကုလသမဂ္ဂကမှန်းထားတဲ့တက္ကသိုလ် 2030 မှီဒီယောဂတိုက်ဖျက်နိုင်ဖို့ကအမျိုးသမီးနဲ့မိန်းကလေးငယ်တွေလိင်တူဆက်ဆံတဲ့မျိုးသားတွေအချင်းသားတွေနဲ့လိင်လူငါးမှာလုပ်ကိုင်ကြသူတွေအပါအဝင်ဥပိ္ပခာပြုခံထားကြရသူတွေကိုလက်လှမ်းပြီးကုသနိုင်ဖို့နဲ့အကာအကွယ်ပေးနိုင်ဖို့လိုတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ HIV AIDS ယောဂအခြေအနေဟာဘယ်လိုရှိပါသလဲ ?UNAIDS ထုတ်ပြန်တဲ့အစီရင်ခံစာအရ2013မှာ HIV AIDS ယောဂဖြစ်ပွားနေသူပေါင်း2000နီးပါးရှိရမှာအသက်15နှစ်ကနေ49နှစ်ကြားဖြစ်ပွားမှုနှုန်းဟာ 0.6% ခန့်ရှိပါတယ်။အသက်15နှစ်နဲ့အထက်HIV AIDS ရရှိနေသူပေါင်းဟာ 38,000 ရှိပြီး 15 နှစ်အထက်အမျိုးသမီးတွေအနက်ကတော့ 63,000 ရှိပါတယ်။ဒီကင်ကနန်းတွေအနက်လိင်လုံငါမှလုတ်ကိုင်းသူအမျိုးသမီးတွေကြား HIV ဖြစ်ပွားမှုဟာ 8.1% ခန့်နှုန်းရှိပြီးလိင်သူဆက်ဆံတဲ့ယောက်ျားတွေကြား 10.4% ခန့်နှုန်းရှိကာဆေးတုအသုံးဆွဲသူတွေကြား 18.4% ခန့်နှုန်းရှိတာဖြစ်ပါတယ်။ဒေါက်တာဒေါကင်းဆောဝင်းကတော့ကနေဒါခြေဆိုင်အယ်ဘတ်တာဆီဒက်သူမှာခရီးကားဖြစ်ဆောင်ရွက်နေသူဖြစ်တဲ့ပြင်လူခွေးနဲ့စီးပညာဆက်ဆံမှုကိုလည်းအထူးပြုလေ့လာခဲ့သူဖြစ်ပါတယ
်အထူးဖြင့်ဒီပမာနိုင်ငံမှာဆိုလို့ရှိရင်အခုဒီစီးပွားရေးအနေထားအရပေါ့နော်ဒီအမျိုးသမီးတွေကလိင်နဲ့ပတ်သက်တဲ့အဲလုပ်ငန်းတွေမှာလည်းအခြေအနေအရရအရပောင်းရင်ပတ်သက်နေတာတွေရှိတယ်။အဲ့တော့ဒီလိုမျိုးတခြားတိုင်းပြည်တွေမှာဆိုလို့ရှင်တော့ဒီလိုမျိုးလိင်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလှုပ်ဆောင်နေတဲ့အမျိုးသမီးတွေအတွက်ပြုစုစောင့်ရှောက်မှုလုပ်ငန်းတွေဒီအမျိုးသမီးတွေရဲ့ကျန်းမာရေးအတွက်အကာအကွယ်ပေးတဲ့ကုသပေးတဲ့ဟာတွေကစနစ်တကျရှိရဲ့လေ။ဗမာပြည်မှာကျတော့ဒါကိုအဲတရားဝင်လို့မတက်မှတ်ထားတဲ့အတွက်အဲ့ဒီအမျိုးသမီးတွေကသူတို့ကလည်းပုံရှိုးွယ်ရှိုးလောက်ကိုင်းနေကြရပြီးတော့သူတို့အတွက်ကျန်းမာခြင်းစ ဆိုင်ရာဒီပြည်သူဆောင်ရှောက်မှုကစနစ်တကျမရှိဘူးအထူးသဖြင့်ကာကွယ်ရေးမှာရောကုသရာမှာရောသူတို့ကဒီလူတိမခံနိုင်တဲ့အနေအထားနောက်တစ်ခုကဒီလိုမျိုးခွဲခြားဆက်ဆံတာထင်သေးရှုံချတာအဲ့လိုပြဿနာတွေရှိတော့သူတို့ရဲ့အခြေအနေမှန်ယောဂအမှန်လူတိမခံရတာဒါကဒီယောဂကာကွယ်ရေးဘိုင်းမှာလည်းအဟံတာဖြစ်တယ် နောက်ပြီးတော့ကုသရေးဘိုင်းမှာလည်းအများကြီးဟိုအဟံတာဖြစ်အထူးသဖြင့်ဒီအခြေခံပညာလောက်တောင်မတတ်ကြမှုဆိုလို့ရှိရင်ဒီလိုမျိုးဒီယောဂဟာသူ့နဲ့တူဘယ်လိုကူးဆက်တယ်ကိုကိုကိုယောဂမဖြစ်အောင်ဘယ်လိုကာကွယ်ရမယ်ဆိုတဲ့ဒီတည်တည်တိုက်တဲ့ဒီကျမ်းမာရေးပညာပေးအချက်လက်တွေကိုမသိခဲ့တဲ့အတွက်ဒီလိုမျိုးကိုကိုကိုမကာကွယ်နိုင်တဲ့အနေအထားတွေလည်းဗမာပြည်မှာအများကြီးရှိပါတယ်အထူးသဖြင့် င်ကျေးမှုဒလေထုံးစံအရာအိမ်တော်စုတစ်ခုမှာအမျိုးသားတွေကလာအိမ်တော်ဦးစီးဖြစ်တဲ့ခေါင်းဆောင်ဖြစ်တဲ့အတွေ့ဒီခါလေးကြလို့ရှိရင်တချို့အမျိုးသမီးတွေကြတော့လေယောဂကိုဘယ်လိုကုရဲဆိုတာသိတယ်ဘယ်လိုကာကွယ်ရမယ်ဆိုတာသိပေမဲ့ကိုယ့်ရဲ့အမျိုးသားကိုမပြောရဲမဆိုရဲတဲ့အတွေ့ပြောနိုင်တဲ့ချင်းနေအခွင့်အခါမရှိတဲ့အတွက်တိတိကြီးနဲ့ပဲဒီလိုမျိုးယောဂကူးဆက်ခံလိုက်ရတဲ့အနေအထားတွေလည်းအများကြီးတွေ့နေရပါတယ
်မြန်မာနိုင်ငံမှာ HIV AIDS ယောဂဝိနာရှင်အမျိုးသမီးတွေဘယ်လိုဒုက္ခတွေ့ကြုံခံစားနေကြရပါသလဲထိုင်းမြန်မာနယ်စပ်ရှိဆန်ခလဘူရီမှာရောက်ရှိနေတဲ့နော်ဝါဆိုတဲ့အမျိုးသမီးတူကတော့သူယောဂကူးဆက်လာပုံကိုအခုလိုပြောပြခဲ့ပါတယ
်ကျမတို့လူမယာ2002မှာ क्वे ပါတယ်2004မှာပြန်ပေါင်းကြတယ်2005မှာတခါပြန် क्वे တယ်အဲ့ဒီတော့မှကျမသေးရတယ်ကျမလက်မှာချင်းကပ်ပြီးမပြောက်တော့ဘူးသူအနာဖြစ်တယ်အဲ့တော့ဆေးရုံသွားတော့ဆေးရုံကသွေးစစ်တော့သေးရတယ်အဲ့လိုသေးရတော့ခံစားရရှက်တာပေါ့ရှက်တာကအများဆုံးပါဗျာဒါမဲ့ကိုသိတယ်လေကိုရှာလို့ရတာမဟုတ်ဘူးဆိုတာသိပေမဲ့ဒီယောဂကိုတော့စတော့ကလည်းဒီယောဂကငါရလိမ့်မယ်လို့ဘယ်တော့မှမရည်ရွယ်ထားဘူးဆိုတော့ရှက်တယ်ရှက်တယ်ယောက်ျားကိုစိတ်တူတယ်အပလောက်ကကျမထမင်းမစားဘူးထမင်းမစားတော့ဒီဆေးရုံကဆေးရမနေဒီပွင့်မလိုက်ဆေးရုံကတနေ့တစ်ယောက်တနေ့တစ်ယောက်လာလာပြီးတော့အပိစကပြောတယ်နောက်ဆုံးကျမနာတယ်ကိုဘာဝင်သွားလဲဆိုတော့နော်ဝါကအမေဖြစ်နေပြီတဲ့ကိုမပိုင်တော့ဘူးတဲ့ဒါကိုကလေးတွေကကိုပိုင်တယ်တဲ့ဒါကြောင့်ကလေးတွေအတွက်အသက်ရှင်ပေးပါတဲ့အဲ့ဒီစကားတခွန်းနဲ့ကျမခွန်အားပြီလာပြီးတော့
နော်ဝါလူပဲခင်မွန်ဒေစီက HIV AIDS ယောဂကူးစက်ခံရသူနောက်တူကတော့အသက်32နှစ်အရွယ်အမျိုးသမီးတူဖြစ်ပါတယ်သူရဲ့ပြောပြချက်က
ကျမအမျိုးသားဆုံးတော့ကျမသိရတာပါမယ်အမျိုးသားစီရရတာမှာမျိုးသားကလေငါးဆန်းတင်မော်တွေလိုက်တာလေသူကဆက်ဆရာဆိုတော့လေပူစီဆက်ဆရာနှစ်ခုလုံးလောက်တာပေါ့နော်သူတို့အဲ့မှာသူတို့ကတော့အဲ့လိုနေရာတွေကသူတို့ကလည်းရပဲထင်တယ်ကျမတို့ကလည်းမသိဘူးပေါ့နော်အာသူကလေးဒီကိုကျမတို့စီမံနေလိုက်ခရရနဲ့ကျမတို့ကလည်းမသိဘူးအခုသူကျမရေမကောင်းလို့ပြန်တက်လာမှကျမတို့ကဆေးတွေကုရပါဘာရောပါဖြစ်လို့ဖြစ်မဲ့မသိဘူးဒီရောကဖြစ်တာလည်းကျမတို့မသိဘူးပေါ့နော်အာနဲ့ကလေးရရဖြာပေါ်မှာကုတယ်ကုတော့မရတဲ့ပြင်ရန်ကုန်ဂျပန်ဆေးရုံကိုလာကုတာပေါ့နော်ဂျပန်ဆေးရုံကိုလာကုတော့ဂျပန်ဆေးရုံမှာကျမတို့က၄လပိုင်း28ရက်နေရာတက်လာတာပေါ့နော်အာ၅လပိုင်းဟို24ရက်သူခံတယ်မှအဲ့မှာဆရာမကျွန်မအတင်းမေတော့သူပေခါနီးမှာမေးပါတော့။ဘာရောပါဖြစ်တာလဲဆရာမအတင်းမေဆရာမအစမပြောဘူးပေါ့နော်။ကျွန်မအတင်းမရမကမေတော့ဆရာမကျွန်မတနာတော့မပြောဘူးတဲ့။နောက်ရကျွန်မအတင်းမရမကသူပေခါနီးမှာကျွန်မမေးတော့ဆရာမအဲ့ယောဂအချက်ပြီးယောဂဖြစ်နေတယ်လို့ပြောတယ်။ကျွန်မညီကိုမောင်မတွေအများကြီးရှိတယ်ဆေးရောက်တော့ဖြစ်တယ်။ကျွန်မတရားမှမခေါ်ကြဘူးပေါ့မနော်။ကိုရတော့ဝင်နေရတာပေါ့ဒါနဲ့ကိုစိတ်ကိုကိုဖြေးတာပေါ့
။နောက်ထပ်ကောင်းဆိုးသူအမျိုးသမီးတူကတော့တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့ဝိတာရှင်တူဖြစ်ပါတယ်။သူ့ရဲ့ဖြစ်ရက်ကတော
့တမီးတိကတော့တမီးကနှစ်နှစ်လောက်တည်းရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုရောင်းစားခံရလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုယောက်ျားပေးစားတာပေါ့နော်။ဒါပေမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်။ဒါပေမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိလာတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာအဲ့ရမဟုတ်တာမီးနှစ်ယောက်ရခဲ့ပါတယ်။ရပြီတကြီးပြန်လာတယ်။ဒါမှတာမီးယောက်ကတော့အမှတ်ထားခဲ့ပါတယ်။တရားဟိုဘလို့ပြောမညီကမောင်မရှင်မျိုးတွေတတိယလို့ဆိုရင်ပြန်လာတယ်။ပြန်လာရင်ပြန်ဖြစ်တယ်။ကားပေါ်မှာတတိလိပြီးတော့ပေါ့နော်။နေမျိုးသွားတယ်။ဒါပေမဲ့ဟိုကိုးဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူး။အိမ်ကကိုးဇာတိရပေါ့နော်။
သူရကိုပြောတယ်ကျမကြီးကိုတီးလာတယ်ဆိုတော့စစ်စစ်ခိုင်းလိုက်တဲ့အချိန်မှာတိမ့်မာဒီအိဆိုင်ဘူးရှိရဆိုတော့တမီးတီးလိုက်ရအခုဒီယောဂကိုချစ်ပြီဆိုတော့ပြီးတော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ဟောငါရှင်မျိုးကြီးကိုမမနဲ့မတီးရတော့ဘူးငါတရားလိုက်မယ်ပေါ့နော
်ဒီနှစ်တွေနိုင်ငံတကာအိတ်ယောဂတိုက်ဖျက်ရေးဆောင်ဖို့ကတော့ယောဂပိုးကူးဆက်သူအစ်စ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့အိတ်ယောဂနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်တည်ဆုံးသူမရှိရေးဆိုတာပဲဖြစ်ပါတယ်အခုလိုကြီးမှတ်ချက်တွေအောင်မြင်အောင်ဆောင်ရွက်နိုင်ဖို့ကတော့မြန်မာနိုင်ငံမှာအကန့်အသတ်တွေရှိနေတာကြောင့်ဥပဒေချုပ်ပြဋ္ဌာန်းဖို့လိုတယ်လို့လည်းသုံးသပ်သူတွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တာကိုညှိကုံးချုပ်အပ်ပါလိမ့်ရှင်
Cause it only serves to make me more determined to achieve my final goal.
လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါ။အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်လှည့်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုမှလာရောက်အခြေချနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေတစားတစားများပြားလာချိန်မှာပဲအမျိုးဘာသာယဉ်ကျေးမှုဒလိထုံးစံတွေမပြောင်းပြည့်ရအောင်ထိန်းသိမ်းစောင့်ရှောက်လာကြပါတယ်။ဒီတစ်ပတ်မှာတော့အမေရိကန်ကသာသနာပြုအတွေ့အကြုံတွေအကြောင်းကန်တက်ကီပြည်နယ်ဘောလင်းဂရင်းမြို့မှာရှိတဲ့ဗုဒ္ဓဘာသာကျောင်းဆရာတော်ဦးစံတော်ဘာသာကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ
်ဆရာတော်ဦးစံတော်ဘာသာဗျာအခုဆိုရင်ဒီမြန်မာနိုင်ငံသားတော်တော်များများပေါ့လေဒီအမေရိကန်ပြည်နယ်အတော်များများမှာရှိနေပါတယ်အခုဒီဖုံဖုံတို့သတင်းသုံးတဲ့ဒေသမှာဆိုရင်လည်းပဲဒီမြန်မာနိုင်ငံသားဒုက္ခသည်တွေတော်တော်များများရှိနေတယ်ပေါ့လေဒီကန်တက်ကီပြည်နယ်ဘောလင်ဂရင်းမှာဖုံကြီးကျောင်းကိုဘယ်လိုမျိုးစတင်ခဲ့တယ်လဲဆိုတာကိုအရင်ဆုံးမြင်ကြပြပါလားဗျာ
ဟောဒီမှာဖုံဖုံကအရင်ဆုံးကဒီဖုံဖုံနေတာနယူးယောက်မှာနေတယ်နယူးယောက်မှာနေပြီးတော့ဒီကန်တက်ကီကဒကာဒမတွေဒီမှာပွဲတစ်ပွဲစီလို့ဖုံဖုံကိုပင်းတယ်ပင်းတော့အဲ့ဒီအချိန်တုန်းကအာဟောလောက်ပေါ့2009ခုနှစ်ကဒီမှာဘာသာရေးခန္ဓာတခုရှိရင်လည်းကြွလာရင်လည်းသူတို့ကဒီမှာဖုံးကြီးကြောင့်မရှိဘူးဒီမှာရှိတဲ့မြန်မာပြည်သားတွေအများကြီးရှိတယ်ကလေးတွေလည်းအများကြီးရှိတယ်အဲ့ဒါဖုံးကြီးကြောင့်မရှိလို့ရှိရင်ဘုရားဘာသာကွဲပြောက်သွားပြီးတော့သူတို့မှဖုံးကြီးကြောင့်သွားကြမရှိတဲ့ခါကျတော့တာရေးနာရေးကစပြီးတော့လည်းခက်ခဲရှိပါတယ်အဲ့တော့ဖုံးကြီးကြောင့်လေးတစ်ကြောင်းဖြစ်အောင်ဒီမှာဖုံးကြီးနေနဲ့ဥဆောင်ပြီးတော့လုပ်ပေးပါဆိုပြီးတော့ဒီမှာ2009နှစ်ကရှောက်တဲ့ခါကျဖုံးဖုံးက2010မှာဒီမှာလာပြီးတော့ဖုံးကြီးကျောင်းလေးတစ်ကျောင်းဖြစ်အောင်ကိုယ်တိုင်ပဲဦးစီးပြီးတော့အစားဆုံးဖြစ်အောင်လုပ်ပေးလိုက်တာပေါ့အဲ့တော့ဖုံးဖုံးလုပ်ပေးတဲ့ချိန်တုန်းကဘောရဘာသာလေးအများကြီးခုနပြောတဲ့တဖြည်းဖြည်းနဲ့ပို့ပြီးတော့မရလာပါဘူး။ဘာလို့ဆိုတော့ဒီမှာများသောဖြင့်ဟိုဖုံးကြီးကျောင်းမရှိတဲ့ခါကျသူတို့မှခိုးခိုးရမဲ့နေတာပေါ့လေ။သူတို့များသောဖြင့်ဘာသာစကားခက်ခဲရှိတာလေ၊ယုံကိစ္စတွေတွားတာလေနော်အလုပ်ကိစ္စရဲ့အလုပ်တွေရှောက်တဲ့ကိစ္စတွေမှာသူတို့မှဘာသာစကားခက်ခဲကြောင့်သူတို့ရဲ့ခွင့်ရေးတွေဆုံးရှုံးနေတာပေါ့ဒီရောက်တဲ့ခါကျဖုံးဖုံးကလူတိုင်းလူတိုင်းကဖုံးဖုံးကလိုက်လုပ်ပင်နဲ့တချို့လည်းသူတို့ခရီးရန်ဖြစ်ပေမဲ့လို့ဖုံးကြီးကျောင်းနဲ့ပတ်သက်တဲ့ပွဲတွေရှိလို့ရှိရင်သူတို့လာပြီးလုပ်ငန်းဆောင်ရွက်ပေးရတယ်အများကြီးရှိပါတယ
်ဒီအမေရိကလူနေရပ်ကွက်ထဲမှာအခုလိုဒီကျောင်းတစ်ကျောင်းစတဲဘူးပေါ့နော်ဘာတွေလုပ်ရလဲဘယ်လိုတွေညှိနှိုင်းရလဲဆိုတာလေးလည်းနည်းနည်းတော့ဟိုမင်ကြားပြပါလားဗျာ
ပထမအကြောင်းဒီဘောကတော့ဒီသူတို့အမေရိကန်ရဲ့ဒီသူတို့ရဲ့ Federal Law ပြည်ထောင်စုဆိုရဥပဒေတို့ဒီ State Law ပြည်နယ်ဆိုရဥပဒေတို့ရှိပါတယ်အဲ့ဒါပါလဲဆိုတော့အများသိတဲ့အတိုင်းပဲဒီမှာအမေရိကန်မှာဥပဒေတရားဥပဒေစွန့်မှုရေးကအဓိကကြားတယ်ဆိုတော့သူကလူနေရပ်ကွက်ပေါ့ Residential Zone ပေါ့မှဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ဒီ Religious Zone ပေါ့အဲ့လို Zone ကြီးခွဲထားတာပေါ့ Business စီးပွားလုပ်တဲ့နေရာဆိုလို့ရှိရင် Business Zone ပေါ့အဲ့တော့အဲ့ဒီ zone တွေကိုအရင်ဆုံးကြည့်ရပါတယ်ဒါစီးပွားလုပ်လို့ရတဲ့နေရာလူနေတဲ့နေရာဘာသာရေးဟိုနာခြားကျောင်းတွေဖျားကျောင်းတွေစောင့်တဲ့နေရာအစပြုပြီးအဲ့ဒီ zone တွေကိုသိပြီဆိုလို့ချင်းကိုကဘာသာရေးဖုံးယုံကျောင်းလုပ်မယ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီ zone ကိုအရင်ဆုံးရှာပြီးတော့ရွေးချယ်ရပါတယ်အဲ့ရွေးချယ်ပြီးတော့အကယ်၍ကိုလုပ်မယ့်နေရာကဘာသာရေးနဲ့ပတ်သက်ပြီးတော့လုပ်လို့ဖုံးကျောင်းလုပ်လို့ရတဲ့နေရာဖြစ်ပြီဆိုလို့ရှိရင်လည်းအဲ့ဒီဖုံးကျောင်းသားမှာကိုမရောက်ခင်ကလေးကနေနေတဲ့ပတ်ဝန်းကျင်အိမ်တွေရှိပါတယ်အဲ့ဒီအိမ်တွေကကိုကဒီမှာဖုန်းကြောင်လုပ်မယ်ဆိုလို့ရှိရင်အဲ့ဖုန်းကြောင်လုပ်မယ်ဝင်းပပပလေးရအိမ်တွေကနေပြီးတော့သူတို့ကန့်ကွက်တာတွေသူတို့မကြိုက်ဘူးဆိုလို့ရှိရင်အဲ့နေရာမှာလည်းလုပ်လို့မရပြန်ဘူးပေါ့အဲ့တော့ဖုန်းကြောင်လုပ်မယ်ဆိုတဲ့အကြောင်းကိုဟောနာပြတဲ့ဒီမှာဟိုတက်ဆိုင်ရာပေါ့လောက်ကဲမှာနေတဲ့လူတွေနဲ့ရင်တို့ဟိုကြည့်ရတာရှိပါတယ်အဲ့သူတို့ကိုလုပ်မဲ့ဘေးပတ်ဝန်းကျင်အိမ်ရသဘောတူတယ်ကျင်းတတ်တယ်ဆိုလို့ရှိရင်တော့အဲ့နေရာလေးကိုဖုန်းကြောင်အဖြစ်လုပ်တာပေါ့
เจ้าเนี่ยเวรတော့ဟိုဘာတွေလုပ်ရလဲဆိုတာကိုရှင်းပြပြရလားဗျာ
ဖုန်းကြောင်းပြလို့တဲ့ပမာပြလို့တော့လုပ်လို့မရဘူးဒီမှာကျတော့ဟိုသူတို့ကစီးစနစ်တိုင်သွားတာပေါ့ရွေးစတိတ်လို့ရှိတယ်အဲ့ဒါပါလဲဆိုတော့ဟိုဖုန်းကြောင်းရယ်လို့တန်းပြလို့လို့မရဘူးရင်းဆုံးကတော့ဖုန်းကြီးကိုယ်တိုင်နာမည်နဲ့ဖြစ်စီတရားတဝူတရားရယ်နာမည်နဲ့ဖြစ်စီအဲ့တော့အဲ့ချံမဲ့ကြီးကြီးပဲဖြစ်ဖြစ်အစားဥပါတဲ့အိမ်မဲ့ဖြစ်ဖြစ်အဲဝယ်လိုက်ရတာပေါ့ဝယ်လ
young people that are nibble, missionary wobble, Tarana Bilonga, Idea Manibia, Nene, Loda Dibia.
Jangwe Bide Kamao, the Jang de Bonon, who Pelumu, Lazenji, Pianbi, or Piale Surao, Nene Lashimbia Bio.
A Lazenjo, the Roa, Dima, Hondo, Yamabida, Alon, if you're Susie Bido, Lazenji, Chuan, Lucida Lucida, Lomcida Lucida.
အဲ့တော့သူကသူ့မတလာကိုတောင်းတယ်လူပဲလူရှိတယ်၂၀လူပဲလူရှိတယ်၅၀လူပဲလူရှိတယ်လျှော့လျှော့လက်တနေလုံးမှာပေါင်းပြီးတော့တနေ့ထဲမှာသူကလာပြီးတော့တရားကိုဘုရားမတလာကိုဘလောက်ဘလောက်ပါဖျားဆိုပြီးတော့ဒါတနေ့ဆန်ထူးသွားလဲရှိတာပေါ့လာစင်ကြီးကဒီပုံမှန်ပေါ့နော်ဒီကျောင်းဝယ်ထားတဲ့အတွက်လာစင်ကြီးကပုံမှန်ပေးနေရတယ်ဆိုတော့ဒီလာစင်ကြီးပေးရတဲ့အခါတိုင်းမှာရောအခက်အခဲရှိလားဖျားအော်အခက
မဲ့ပုံစံကြောင်းအခြေကြောင်းကိုသူတို့မနေ့ရုံးခံပြီးလုပ်နေတဲ့နေရာဖြစ်တဲ့ခါကျတော့အဲသူတို့မှလည်းသူတို့ခက်ခဲနေရှိတာဆိုတော့အဲ90ရာခိုင်နှုန်းကသူတို့ကပဲကြိုးစားပြီးတော့ကျန်တဲ့90ရာခိုင်နှုန်းကတော့ဖော်ကြီးကိုယ်တိုင်ပဲကိုနီကိုဟန်နဲ့ကိုအခြားတက္ကသမတွေနဲ့အခြားပြည်နယ်တက္ကသမတွေနဲ့စုစည်းပြီးတော့အဲအဲ့လိုတွေပေးရတာရှိပါတယ်ဒီမျိုးမှာဖုန်းကြောင်းတယ်လို့ဒီမျိုးကနေပြီးတော့အာပစ္စည်းလေးပါပေါ့လေစွမ်းနေငါကြောင်းဒီအကုန်လုံးပြည့်စုံတာတော့မရှိပါဘူးအခြားသောပြည်နယ်တွေကိုယ့်ရဲ့ဆက်ဆက်အနည်းစားတက္ကသမတွေနဲ့စုပြီးတော့အဲ့လိုတွေလောက်ရတာလည်းရှိပါတယ်
မြန်မာပြည်မှာဆိုရင်တော့ဒီဖုန်းကြီးကျောင်းတစ်ကျောင်းမှာကျောင်းနိုင်ဆရာတော်နောက်ဒီဦးစင်းနေရှိတယ်အာကိုရင်နေကျောင်းသားတွေလည်းရှိပါတယ်အမေရိကန်မှာကြာတော့ကျောင်းမှာများသောအားဖြင့်တပါးရဲဆိုတော့ဒီသတင်းသုံးရတဲ့အခြေအနေကိုလည်းရှင်းပြပြအောင်ဗျာ
အဲမြန်မာပြည်မှာတော့ဟုတ်တယ်တခါပြောသလိုပဲသူကဖုန်းကြီးကဟိုနာပြတဲ့အေးစေးလေးဘာမှကျောင်းနိုင်ဖုန်းကြီးကဘာမှလုပ်ဆရာမလို့သူကဘောကနေခိုင်းနေုံပဲရှိတာကျောင်းသားကိုရင်နေတခါတော့မှဒီမှဆွမ်းသားကျောင်းဆိုရင်ဆွမ်းကျောင်းကိစ္စကိုသူအောက်ကဆွမ်းကျောင်းဖုန်းကြီးခန့်ထားလို့ချင်းအဲ့တောင်ကြတဲ့ဥစဉ်တပါကိုရင်တပါနဲ့ဥဆောင်ပြီးလှုပ်သွားတာပေါ့။အကျန်တဲ့ဟိုစာဘူးပိုင်းပညာဆိုလို့ရှိရင်လည်းဂောဘကဥက္ကဋ္ဌတွေပါလေခန့်ခဲ့တယ်ဂောဘကဥက္ကဋ္ဌကနေသူ့အောင်စီစဉ်ဆောင်ရွက်သွားတာပေါ့။အဲတော့အမေရိကန်မှာတော့ကျောင်းနိုင်ဖုန်းကြီးကလည်းကိုပဲကပ်ပြရလဲကိုပဲဖုန်းကြီးလဲကိုပဲဖုန်းကြီးကိုယ်တိုင်လုပ်ရတာပဲ။ဥပမာပဲဒကာဓမ္မတွေကဥပမာဒီနေ့သူတို့မှာ overtime ပေါ့အလုပ်ကအချိန်ပိုရှိလို့ပေါ့သူတို့ဆုံးမဖို့နိုင်တော့ဘူး။အဲတော့မနေ့ကညဆုံးမဖို့နိုင်တော့ဆိုတော့ဒီနေ့ကချက်ပြီးတော့ဒီနေ့ညနေကနေလာပြီးကတ်ထားတာပေါ့။အဲဒီရေကတိတာတွေထည့်တာထည့်တာပြီးနောက်တစ်ရက်ကျတော့သူအဆုံဆုံးကမလုံချီတော့လေဖော်ကြီးပေါ်တိုင်းမှာအဲရေကတိတာတွေကဆုံးညထုတ်ပြီးတော့ကိုယ်ကနေကိုမိုက်ကိုဝဲထက်နှွေးနေပြီးတော့ကိုယ်ကနေကိုဖုံးပေးရတာပေါ့
အဲနောက်ဆုံးမိကုန်းမှာဖေဟာမြန်မာနိုင်ငံရဲ့ယာတိဥရုနဲ့ဒီမှာပြောမြန်ဆိုတော့ဒီယာတိဥရုတန်ကိုခံနိုင်ဖို့ပေါ့နော်ဘယ်လိုမျိုးနေထိုင်ရလဲဆိုတဲ့အကြောင်းကိုမင်းကြားပြောအောင်ဖေဟာ
အဲယာတိဥရုကဒီမှာရမ်းအေးတယ်အေးတဲ့အခါကျတော့မြန်မာပြည်ဆိုရင်တော့သင်္ကန်း၃၀နဲ့နေလို့ရတာပေါ့ဒီမှာဆိုလို့ရှိရင်တော့သင်္ကန်း၃၀နဲ့မရဘူးဒီမှာကသင်္ကန်းရောင်အထူးထူးထက်တဲ့သင်္ကန်းရောင်ဖြစ်တဲ့အင်ဂျီတွေပေါ့။မှမဲ့ဆောင်းနေသလိုချင်းအောက်ခံဝတ်တဲ့ဟိုသင်္ကန်းရောင်ဘောင်းမီလေးတွေကိုအရှာထားတယ်။သင်္ကန်းသုံးလနဲ့နေလို့ချင်းအေးပတ်ပြီးတော့ဖျားမှသိရတာပဲ။ဒီမှာစနိုးကအေးတာကိုစနိုးတော့ရေခဲကြတာ။ဆိုတော့ဝင်တဲ့အတိုင်းဆိုလို့ချင်းတော့အဲ့လိုနေရှိပါတယ်။နောက်ပြီးတော့အပြင်သွားတဲ့ခါကျလို့ရှိရင်လည်းခုနကပြောလို့ပေါ့။ရမ်းအေးတဲ့ခါကျတော့မြန်မာပြည်လိုခုနကပြောလို့သင်္ကန်းလေးတစ်ဆင့်နဲ့ခုနကပခုံးနေနေနဲ့သွားလို့မရဘူး။ခုနကပြောလို့ပေါ့သင်္ကန်းရောင်အင်ဂျီတွေဝတ်ပြီးသွားရတယ်။ဒါမြန်မာပြည်ကလူတွေအနေနဲ့ကြည့်ရင်ကတော့ဘုန်းကြီးကအင်ကြီးဝတ်ပြီးဆိုသူတို့စိတ်ထဲမှာတမျိုးဖြစ်နေမှာပေါ့ကြီးတော့အရှင်ပြည်မှာပြည်မှာပေါ့ဒါမဲ့ဒီမှာဆိုတော့သူ့နေရာနဲ့သူ့ဒေသနဲ့အလိုက်ပေါ့ဝတ်ကြတာပေါ့ဒီအမေရိကန်မှာနေတဲ့ဒကာဒမကတော့နားလည်မှုရှိပါတယ်ဘုန်းကြီးစလို့ချင်းဝင်လာချင်းအေးတဲ့ချိန်မှာဘုန်းကြီးတွေသင်္ကန်းရောင်ဟိုနာပြီးအင်ကြီးလေးတွေဘောင်းမီလေးတွေထည့်တာအခါမျိုးဝတ်ပြီးတော့အဘွားသင်္ကန်းယုံထားအဘွားသင်္ကန်းဝတ်ထားတဲ့အခါကျတော့ဒီကလူကတော့နားလည်ပါတယ
်ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါ။မြန်မာနိုင်ငံမှာဆက်မှုဇုံတွေကြောင့်တဘာဝဝင်းကျင်ထိခိုက်မှုမရှိအောင်ကြိုတင်ပြီးလှုပ်ဆောင်တင်တာတွေကိုတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပါ။နိုင်ငံတကာနိုင်ငံတိုးတက်ဖို့ဆက်မှုကဏ္ဍဟာအရေးပါပါတယ်။ရ Yangon Marin, Samu Zonga, Nasel Lauchini de Lu. Tilowalu, a two CYE Zongri, Chapune, the way Yena Sekanlu, a two CYE Zongri Chapi, Yamaning and two Tapo, Sanya Murigo, Do Lola Nirama. Tilo Lo Sanyama, Senator Jack, Nunjamu, Mabi Nayan, and the Azurine, Jonga Naymari, Maja Digingabe, Tantaman in the Ma, Tainet Chid and Gari, they sunk here. Balega, Sayo Musongani, Santote, Yezuri Jump, Chipari. D. E. Ha, Miao Yenele, Sassani Ramo, Miao Ye Drapa, a Saint Denzil, Pierpa. A gulo, Samu Lungandri Lokai Mutre, Tamat beat her as Zonrigani, Nangan Jimmy Totong Dunetagua, Dida Gandri Drapa, and the Emma Pisibo, Lua Damo, Joe Dempi, Senza Losambo, Yiji Lelo, American Piransu, Texas P. Nega, Tabawa Winch and Sanya Engineer, To E. Giga, Biobari.
Samu Zoni, a quite time solution. The child equinama, the bawa by meaning the painting mo, dancing mo, dread, disagreeam, ya table, and me, I live in the niche and table lure. Uma say only, a quick child be the same one, the lawyer said to see the South Pushie, the bawa by meaning painting mo local that by Rania as a disagree at table near my shoes to live a chin, darling near by the cubano. Now the chegale, the say only far south of Messure Gua, blue, the senior tramale, blue, and you did a shimale to a bit of a sense of bido. ပါလေကိုလိုက်နိုင်ရမယ်ဆိုရင်တိတိကျကျပြောဖို့လိုပါတယ်ဥပမာဆိုရင်ဥပဒေကတော့ရှော်နေအောင်လုပ်ရမယ်လို့ပြောပါတယ်ဒါပေမဲ့ဘလို့ရှော်နေအောင်လုပ်ရမလဲဆိုတော့တိတိကျကျဆက်ရုံအမျိုးအစားကိုလိုက်ပြီးတော့တက်ကြွနဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့လုပ်တဲ့နေအထူးသဖြင့်ထွက်လာမယ်ဓာတုပစ္စည်းတွေမှာပေါ့နော်တချို့ဓာတုပစ္စည်းတွေဟာလေထဲကနေရေထဲရောက်တယ်လေထဲကနေရေထဲရောက်တယ်ပြီးတော့သ ဒီလိုအစိတ်အတော့အမလုံးဖြစ်စေတဲ့ဓာတုပစ္စည်းတွေပါလိပါနေတယ်လဲဆိုတာလည်းပြေးချာချောင်းခွဲကြတယ်ပါတယ်ဒီလိုတနန်းညင်ဝန်းတဲ့ခုမျိုးပဲနဲ့အစိတ်အတော့ဖြစ်နေတာတွေပါလိရှိတယ်လေပေါ့နော်အဲ့လိုလုပ်တဲ့နေနောက်ပြီးတော့ဒီလိုအင်ဂျီတွေကိုလည်းအဲ့ဒီနားနဲ့ပိတ်ပြီးတော့ကတ်ပြီးတော့မထားသေး ဘူးနောက်ပြီးဒီစိတ်ယုံတွေမှာတုံးတဲ့ပစ္စည်းတွေရတယ်ခင်းနေစက်ကရိယာဖြစ်အောင်လည်းကြီးကြတယ်ပါတယ်
ဒီစကရိယာတွေကဟောင်းနင်းနေတဲ့တပတ်ရည်တွေဖြစ်နေနေဆိုရင်တဘာဝပဝင်ညဉ့်ညံနာတွေကိုဖြစ်စေတယ်။စံချင်းစံညုံနေနဲ့နီးတဲ့နီးပညာတွေတုံးထားတဲ့စိတ်ယုံများကိုပဲလက်ခံရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ်။ဒီဆက်မှုဆောင်နဲ့တဲမှာလူနေအင်ဂျီတွေနဲ့နီးရယ်နီးတဲ့အတွက်ကြောင့်မလို့လူတွေအန်တီရဖြစ်တာလေးနဲ့ပြောပြပေးပါ။
Okay. ဥပမာဆိုတော့ဘက်ထရီလုတ်တဲ့ဆက်ဆိုတော့ဒါဘက်ထရီပဲဖြစ်ဖြစ်ဘက်ထရီလုတ်တဲ့ခါမှာအမတန်အစိတ်တောက်ဖြစ်တယ်။ဒီခဲတွေကလေထဲကနေပြောင်းမှုတွေတော့ပြီးတော့လူတွေရဲ့ကျန်းမာရေးဥပမာဆိုရင်အာရုံကြောတို့ထိခိုက်တာတို့ဖြစ်တတ်တယ်ထို့သူအိတ်ခဲတွေကလေရေထဲရောက်သွားမယ်ဆိုရင်လူရဲ့တောင်ရင်ခဲစိဖြစ်ပြီးတော့အာရုံကြောထိခိုက်တာဖြစ်မယ်။အဲ့တော့ဒီလိုဆက်ရုံမျိုးကိုလူတွေန ပါပဲလူနေအင်ဂျင်နီယာတွေ့လို့ရှင်ဒီလေးတွေကအောက်ကိုထိပြီးတော့အကြရင်ကြလာတဲ့အမြအထင်းမှာပါလာတဲ့ညဉ့်နေ့အရာစီတဲ့အရာတွေလည်းပါလာတယ်ဒါကြောင့်အဓိကကတော့လူတွေလည်းမရှူမီအောင်ဥပမာဆိုရင်ပင်စင်းကိုခေါ်တဲ့ကင်ဆာဖြစ်တဲ့ဟာမျိုးဆိုရင်ဒီနေ့ချက်စေရုံတို့ဘာလို့မှရှိပါတယ်လူနေနဲ့အင်ဂျင်နီယာတွေ့နေနေဆိုလို့ရှင်ကင်ဆာဖြစ်လာမယ်ထို့တူဓာတုပစ္စည်းတွေထုတ်လုပ် 50လောက်ပေါ့နော်ဝေးရမယ်လို့သတ်မှတ်ထားချက်တွေရှိပါတယ်ကြည့်ပြီးတော့ဘယ်လိုစိတ်ရောမျိုးကတော့ဘယ်လိုအနေထားရှိရမယ်ပေါ့နော်နောက်တစ်ချက်ကလည်းအရေးပေါ်ဖြစ်လာတဲ့အခါပါဥပမာဆိုရင်စိတ်ရုံကပောက်ကွဲမှုဖြစ်မယ်ဆိုရင်အိတ်ထဲကလေထုထဲကိုအဆိပ်တွေပြတ်မယ်ပြတ်လို့ရှိရင်လူနေအင်ဂျင်တွေနီးလို့ရှိရင်လူတွေကအဆိပ်ပြင်းပြီးတေးကြမယ်တက်ဆစ်ပြည်နယ်မှာဆိုလို့ရှိရင်ပိုးသားဆေးပေါ့နော်ထုတ်တဲ့စိတ်ရုံတစ်ခုပောက်ကွဲသွားပါတယ်ပောက်ကွဲသွားတော့လူတွေတေးကြပါတယ်အမတန်အရေးကြီးပါတယ်ဗမာပြည်အနေနဲ့မှဆိုလို့ရှိရင်အဆင်သင့်ရှိတော့မဖြစ်ပါဘူ
းစိတ်ရုံတွေအတွက်လိုအပ်တဲ့ကုန်ချမ်းပစ္စည်းတွေကိုတည်ယူပို့ဆောင်ရကနေဖြစ်ပွားတတ်တဲ့အန္တရာယ်ကလည်းကြီးတာမှုလူနေရက်ကွက်တော့ဆက်မှုစုံချထားပြီးဖို့မသင့်တော်ပါဘူ
းဆက်ရုံအလုံးလေးလက်အားရှိလို့ရှိရင်သူတို့ကကုန်ကျန်းပစ္စည်းတွေတည်ရမယ်တဲတဲ့အထဲမှာဒီဓာတုပစ္စည်းတွေပါမယ်ဓာတုပစ္စည်းမဟုတ်တဲ့အရေးတွေလည်းပါမယ်တချို့အရေးတွေဒါမှမဟုတ်တဲ့ဓာတုပစ္စည်းတစ်ခုဖြစ်တဲ့ chlorine လို့ဟာမျိုးဆိုရင်ဒါမှ เตลาได้ตังกีเนี่ยปอกตัวมั้ยส่วนเนี่ยลูกเนี่ยเลซิติบิเตနိုင်เนี่ยထုတ်တူတချို့အရေးတွေကကားပေါ်ကြသွားမယ်နမ်းပေါ်မှာကြမယ်ဆိုရင်လူတွေကထိမိလို့ရှိရင်လည်းအက်စစ်တွေပါလေဆိုလို့ရှိရင်လည်းလူတွေလောင်သွားနိုင်တယ်အဲ့တော့ဆမ်ပယ်ဆယ်လေးမှာဆယ်ယုံလေးများလာတဲ့မြားဆယ်ယုံတုံးတဲ့ပစ္စည်းတွေဆယ်ယုံကထွက်မဲ့ပစ္စည်းတွေဟာလူတွေအတွက်အနေနဲ့ရှိစရာတွေအများကြီးရှိနေပါတယ်ဗမာပြည် sin bo no so me a myo myo shi nai ne de jaw mu lu ni injin ni ko a na ma ma tha de ma au
sa mu song de ga sa yong twin ne pat tet pi de da gan twin shin shin lin lin ti na le aw tin pya mu ri ne tu pwin lin myin ta mu shi ya me pyin lu lu bat ga ma che nat mu ri paw paw la me so yin thauk phaw pyo su bo twet chaung yon ne aw chain chauk da myo ma lou phe pwin pwin lin lin thauk pyo kwen pe bo ga le a yee chi ba de
de ge lo a chaung du lo de khu chaung မကျေနပ်ဖို့ဆိုလို့ရှိရင်လည်းလူတွေမှာလည်းပြောပိုင်ခွင့်ရှိအောင်ပေါ့နော်စနစ်လေးတစ်ခုထားတင်ပါတယ်ဒီမှာဆိုလို့ရှိရင်စေရုပ်တစ်ခုစောက်တော့မယ်ဆိုလို့ရှိရင်လူတွေအတိအသေးပြောတဲ့နေရာမှာလူပေါင်းများစွာဟာထောင်လက်ချပြလာပါတယ်လွတ်လပ်စွာပြောဆိုခွင့်ရှိတယ်နောက်အဲ့ဒီစေရုံတွေကတင်ပြထားတဲ့စာရဲစာတမ်းတွေအများကြီးသူသိအောင်ကြည့်လို့ရအောင်ထားတင်ပါတယ်ပုံနှင်းညီနောင်ဝင်အရင်အရေးကြီးပါတယ
ဒီမှာပဲကျန်းလာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့နော်။
အခု နားဆင်ကြရတဲ့ သိပ္ပံနဲ့ နည်းပညာ ကဏ္ဍနဲ့ ပဲ ဒီကနေ့ည အစီအစဉ် တွေကို သောရရှင်တွေ ကျင်းပကြလိမ့်မယ် လို့ မျှော်လင့်ပါတယ် VOA က ထုတ်လွှင့်နေတဲ့ အစီအစဉ် တွေနဲ့ ပတ်သက်ပြီး ဝေဖန်အကြံပေးခြင်းနဲ့ VOA ကို တေးသချင်း တောင်းခြင်းနဲ့ ဆိုရင်တော့ VOA email လိပ်စာ ဖြစ်တဲ့ burmese@voanews.com ကို စာရေးသားပေးဖို့နိုင်တယ်လို့ စားလဲက တစ်ဆင့် ဆက်သွယ်မယ် ဆိုရင် VOA မြန်မာပိုင်း အစီအစဉ် တစ်ဆင့် စားလိုက်တက်တာမှ 855 ရန်ကုန် စားလိုက်ကြီး ရန်ကုန်မြို့ ပဲ ဖြစ်ပါတယ် မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနေ့ 6:00-9:00 ထိ line kilometer 30-40 45-50 နဲ့ line lat 190 တူအနီဖမ်းယူနားဆင်နေပါတယ်။ကုတော့သတင်းအချင်းချုပ်ကိုကုအောင်လွင်ဦးကကျင်းညာပါပါ။
ရှီရန်ရှာဒီဇိုင်းမှာကြုံနေရတဲ့လေးစီးပြေးဒုက္ခတွေပြဿနာကိုဖြေရှင်းရမှာနီလန်တစ်ခုဖြစ်တဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားခွင့်ရေးပေးဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။နိုင်ငံသားခွင့်ရေးတွေမရတာကြောင့်မယင်းမရချင်းတွေကြုံနေရပြီးနေရာစုံကထွက်ပြေးနေကြရတာကိုဖြေရှင်းဖို့လိုတယ်လို့နေရာချက လီပေါ်လိုက်ပါလာသူအများစုဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အနီးမြန်မာရေပိုင်နယ်အတွင်းရေတပ်တင်မောတစ်စင်းကကြီးတဲ့၂၀၀ရှိရောက်ပါတဲ့ဆက်လက်ဒစင်းနဲ့လူမပါတဲ့ဆက်လက်ဒစင်းတို့ကိုမနေ့ကတွေ့ရှိဖမ်းဆီးခဲ့တာလို့လည်းပြည်ချိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံရှီယာမွတ်စလင်ဘလီဒီတခုအတွင်းအသေးခံဘုံးပေါက်ခွဲမှုတခုဖြစ်ခဲ့ရမှာလူပေါင်းတာစင်နဲ့ခြေထိခဲ့တည်ဆုံခဲ့ပါတယ်။ဆွန်နီမွတ်စလင်တွေအများစုရှိရာဆော်ဒီအာရေဗျနိုင်ငံကအရှိတ်ဘက်ကန်ယူရန်ဒေသကာတစ်မှာရှိတဲ့အီမန်အလီဘလီမှာတောက်ချန်နေဝတ်ပြုဆူတောင်းနေချိန်မှာပဲတက်ခိုက်မှုဖြစ်ပွားခဲ့တာပါ။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအသာစီးရလာနေတဲ့အစ္စလမ်စစ်သွေးကြွတွေဟာသတင်းပတ်တွေနဲ့ချီပြီးအစိုးရတပ်တွေဝိုင်းဝန်းပိတ်ဆို့ခံထားရတဲ့စေယုံတခုကိုဒီကနေ့မှပဲတင်ပြလက်ပါတယ်။ကြည်စာရှိခိုးဟာမြို့ဆောင်မှာရှိတဲ့စေယုံကိုအဲခိုက်တာအချမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့အဲနူစွာတပ်ဦးဖွဲ့ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းဗြိတိန်ချီဆိုင်စီရလူခွင့်ဆောင်ကြည့်ကဲကပ်ဖွဲ့ကပြောဆိုခဲ့တာပါ။တိမ့်ပိုက်ခံရတဲ့စေယုံကတော့အစိုးရစစ်သားတွေပါဝင်လူပေါင်းတာစင်နဲ့ချီရှိပြီးအပီလာနောက်မိုင်ငယ်ကကြံ့ကြံ့ခံရှိနေကြတာပါ
။ကျေးဇူးပါခင်ဗျာ။သတင်းကြေညာကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာတော့skip 6ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိ line numerator 24 25 32 50တို့ကနေအတန်လှင့်နေတာဖြစ်ပါတယ်ကျွန်တော်ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.